Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 16ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ line တိုမီတာ24 25 51နဲ့ line လမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားမှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုင်ငံတကာဥပဒေတွေစံနှုန်းတွေနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေချမှတ်နိုင်ဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတကညီလာခံအဖွဲ့မှာပြောဆိုခဲ့ပါတယ်။စံချိန်တင်ကျဆင်းနေတဲ့ရေနံစည်းနှုန်းကိုထိန်းနိုင်ဖို့အဓိကရေနံထုတ်လုပ်တဲ့နိုင်ငံ၄ခုတို့ရေနံထုတ်လုပ်မှုကိုဖြတ်တောက်ဖို့သဘောတူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ပြီးခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတွေအတွက်နိုင်ငံရေးပင်စင်သဘောမျိုးနဲ့ချင်းမြင့်ငွေထုတ်ပေးတဲ့အပေါ်မှာလက်ခံယူမဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတွေကြားအမြင်တဘောရာကွဲလွန်မှုတွေရှိနေတဲ့တဲ့တွင်မှာတော့
တော့တောင်းလို့နည်းနဲ့မမှန်ဘူးဆိုရင်ဘာကြောင့်လွတ်တော်ကိုယ်စားလှယ်တွေကိုအဲ့လိုလုပ်တာလဲ။ဝင်ကြီးတွေလာတာကြတော့နောက်ဆုံးလာတာကိုတက်ပြီးတော့မှ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ရေးပါရှင်ပြည်စုံတော်မကြခင်တင်ပြသွားပါမယ်တအပြင်မြန်မာနိုင်ငံမှာသတင်းသိရှိပိုင်ခွင့်ထိန်းချုပ်ခြင်းမပြုဖို့နဲ့လွတ်လပ်စွာသတင်းရယူဖို့တိုင်းရင်းမီဒီယာညီလာခံမှတောင်းဆိုလိုက်တဲ့သတင်းကချင်ပြည်နယ်ကံပိုက်တီမြို့နယ်ခွဲကဘိန်ခင်တွေကိုတွားဖြတ်မဲ့အဖွဲ့တွေကိုဘိန်ခင်ပိုင်ရှင်တွေကလက်နက်တွေကင်ဆောင်ဆောင်ဆိုင်နေတယ်ဆိုတဲ့သတင်းကြောင့်နှစ်ဖက်တင်းမာလာမဲ့အခြေအနေထားတွေရှိနေတဲ့သတင်းနဲ့အတူထိုင်းနိုင်ငံကမောက်မှုအတွင်မြန်မာတချို့တိုက်ဆုံသွားတဲ့သတင်းတွေကိုကြားရမှာပါဒုတိယပိုင်းနိုင်ငံဝင်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတရိုက်လေလိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ပေါ်အောင်တို့ကပြောပြပေးကြပါအောင်ရှင်
နိုင်ငံတွေအားလုံးရဲ့အခမ်းကဏ္ဍပါဝင်မဲ့ဒေတာရင်းဟန်ချက်ညီတဲ့အခြေအနေတရက်ကိုအမေရိကန်ပြည်ထောင်စုနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။ရှေ့တောင်အာရှဒေတာရင်းငြိမ်းချမ်းဖွံ့ဖြိုးရေးအတွက်အာဆီယံဖွဲ့ကြီးကအဓိကကြားတယ်လို့လည်းအမေရိကန်သမ္မတအိုဘားမားကမနေ့တနင်္လာနေ့ကစတင်တဲ့ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရစ်ကအမေရိကန်အာဆီယံထိပ်သီးညီလာခံဖွံ့ဖြိုးရေးမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကျင်းပနေတဲ့နှစ်ရက်ကြာသမိုင်းဝင်အမေရိကန်အာဆီယံထိပ်သီးညီလာခံအတွင်းခေါင်းဆောင်တွေအနေနဲ့လွတ်လပ်စွာရေချောင်းသွားလာမှုအပါအဝင်နိုင်ငံတကာဥပဒေတွေနဲ့စံနှုန်းတွေနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေချမှတ်နိုင်ရေးဆောင်ရွက်ကြမယ်လို့မျှော်လင့်တဲ့အကြောင်းနဲ့အငင်းပွားမှုတွေကိုဖြေရှင်းတဲ့နေရာမှာငြိမ်းငြိမ်းချမ်းချမ်းနဲ့တရားဥပဒေနဲ့အညီဖြည့်ရှင်ရေးကိုကင်ဆွဲကြဖို့ကိုလည်းသမ္မတဥပမာကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအပေါ်မှာလည်းအမေရိကန်သမ္မတဥပမာကသူ့ရဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ်
။ The historic election in Myanmar and the transition now underway gives hope for a nation that is inclusive, united, peaceful and democratic.
မြန်မာနိုင်ငံမှာတမိုင်းဝင်ရွေးကောက်ပွဲကျင်းပနိုင်ခဲ့ပြီးလက်ရှိဖော်ဆောင်နေတဲ့အာဏာလွှဲပြောင်းမှုတနိုင်ငံလုံးအတိုင်းအတာနဲ့စီးလုံးညီညွတ်ငြိမ်းချမ်းပြီးအုပ်စုအားလုံးတို့ပါဝင်ခွင့်ရတဲ့အပြင်ဒီမိုကရေစီနိုင်ငံဖြစ်လာရေးအတွက်နိုင်ငံသားတွေကိုမျှော်လင့်ချက်ရစေတာဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်ကယ်လီဖိုးနီးယားမှာကျင်းပနေတဲ့အမေရိကန်အာဆီယံအစည်းအဝေးကိုမြန်မာသမ္မတကိုစားဒုတိယသမ္မတဦးညံထွန်းကဦးဆောင်တက်ရောက်နေပါတယ်မနေ့တနင်္လာနေ့ညီလာခံမှာတော့ဒုတိယသမ္မတဦးညံထွန်းကအမေရိကန်ပြည်ထောင်စုအနေနဲ့ဖွံ့ဖြိုးမှုနှိမ့်ချတဲ့နိုင်ငံတွေကိုပေးအပ်တဲ့ကုန်သွယ်ရေးအထူးအခွင့်အရေး GSP ပေးအပ်ဖို့နဲ့ကြမ်းရှိနေတဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးဖို့တောင်းဆိုဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနာဂတ်သားရဝါပြောမှုနဲ့အရေးကြီးလာတဲ့ဒေတာရင်းမှာတရုတ်ရဲ့ဩဇာချိန်ခွင်ရှာကိုညှိထားနိုင်ဖို့အတွက်အရှိတောင်အာရှတွင်အမေရိကန်ရဲ့ခေါင်းဆောင်မှုနဲ့ထိတွေ့ဆက်ဆံမှုတွေကအရေးပါတယ်လို့အမေရိကန်အစိုးရကရှုမြင်ထားတာဖြစ်ပါတယ်။ကွန်တိုရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာလူ့အခွင့်အရေးကိစ္စကိုလည်းရှေ့ဆုံးကပါဝင်ဆွေးနွေးတင်တယ်လို့ဆန္ဒပြတောင်းဆိုမှုတွေလည်းရှိနေပါတယ်။ထိပ်သီးညီလာခံကိုရာနဲ့ချီပြီးဆန္ဒပြကြသူတွေထဲမှာတော့နိုင်ငံရေးကိုအနှစ်30ကြာလဝကြီးအုပ်ချုပ်ကင်လာတဲ့ဝင်ကြီးချုပ်ဟွန်ဆန်းရဲ့ကမ္ဘောဒီးယားနိုင်ငံကအများအပြားပါဝင်တယ်လို့ဗီယက်နမ်ရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လာအိုနိုင်ငံသားတွေလည်းပါဝင်ပါတယ်။ဒါအပြင်လွတ်လပ်မှုအပြည့်အဝရှိတဲ့အမေရိကန်ပြည်ထောင်စုကိုထိုင်းနိုင်ငံကအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးဟောင်ပရာယုတ်ချန်အိုချာလာရောက်ဖို့မသင့်ဘူးလို့လည်းဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။
American သမ္မတ Barack Obama နဲ့အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံအကြီးအကဲတွေရဲ့ California ပြည်နယ် Sunnylands ကနှစ်ရက်ကြာထိပ်သီးညီလာခံမှာပထဝီနိုင်ငံရေးအရာတည်သာထင်ရှားတဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမဲ့ပုံမရှိဘူးလို့တရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပြီး American အာဆီယံထိပ်သီးညီလာခံရဲ့အရေးပါမှုကို short ချဖော်ပြလိုက်ပါတယ်ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေကိုဘယ်လိုကင်တွေကြမလဲဆိုတာနဲ့ပတ်သက်ပြီးအများဆန္ဒတစ်ခုရရှိလာဖို့အခုညီလာခံမှာဆွေးနွေးလာနိုင်တဲ့အပေါ်တရုတ်အစိုးရဘက်ကစိုးရိမ်နေတယ်ဆိုတာကိုအတွေ့အမြင်ဆောင်းပါးတွေနဲ့သုံးသပ်ပြောဆိုမှုတွေမှာအလေးပေးဖော်ပြနေပါတယ်တရုတ်ကွန်မြူနတီပါတီရဲ့အာဘော Global Times သတင်းစာကတော့ Sunnylands ဟာတောင်တရုတ်အရေးဆွေးနွေးဖို့နေရာမဟုတ်ဆိုတဲ့ကောင်းစင်နဲ့ရေးသားဖော်ပြတာမှာတော့အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်တို့ကြားပူးပေါင်းဆောင်ရွက်မှုတိုးတက်ရေးဆွေးနွေးပွဲမှာနိုင်ငံတွေအများစုအနေနဲ့တရုတ်နဲ့အမေရိကန်ကြားတစ်ဖက်ဖက်ကိုရက်တီလိုက်မဲ့အနေအထားမရှိဘူးလို့យေတာထားပါတယ်။တရုတ်အစိုးရနဲ့အမေရိကန်အစိုးရဘက်တစ်ဖက်ကိုရွေးချယ်လိုက်မယ်ဆိုရင်လွှမ်းမိုးချယ်လှယ်ခံရနိုင်တယ်ဆိုတာကိုဒီနိုင်ငံတွေအနေနဲ့သဘောပေါက်ထားတယ်လို့လည်းအဲ့ဒီအတွေ့အမြင်ဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။
ဈေးကွက်လိုအပ်ချက်ထက်ရေနံပိုရှင်နေတာကိုဖြည့်ရှင်းတဲ့အနေနဲ့ရေနံထုတ်လုပ်မှုကိုရပ်ဆိုင်းထားဖို့ကမ္ဘာရေနံထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲကနိုင်ငံ၄ခုတို့သဘောတူလိုက်ပြီးဖြစ်ပါတယ်။ရုရှား၊ဆော်ဒီအာရေဗျာ၊ဗင်နီဇွဲလားနဲ့ကာတာနိုင်ငံတို့ကရေနံလုပ်ငန်းဆိုင်ရာဝန်ကြီးတွေရဲ့ဒီကနေ့အင်ကာနဲ့ကာတာနိုင်ငံဒိုဟာမြို့တော်မှာတကပိတ်ဆွေးနွေးပွဲအတွင်သဘောတူခဲ့ကြတာဖြစ်ပါတယ်။ဇန်နဝါရီလအတွင်းရေနံထုတ်လုပ်မှုကဈေးကွက်အတွင်းလုံလောက်မှုရှိနေတယ်လို့ Saudi Arabia ရေနံလုပ်ငန်းဆိုင်ရာဝန်ကြီး Ali El Naimi ကပြောဆိုပါတယ်။လေးနိုင်ငံတို့အနေနဲ့ဇန်နဝါရီလအတွင်းရေနံထုတ်လုပ်မှုအဆင့်မှာပဲရပ်ထားမှာလည်းဖြစ်ပါတယ်။အခုဆွေးနွေးပွဲတွေကတော့ရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ OPEC အဖွဲ့ဝင်တွေအပါအဝင်ရေနံထုတ်လုပ်တဲ့နိုင်ငံတွေအနေနဲ့16လကြာရေနံဈေးကျမှုကိုအဆုံးသတ်နိုင်ဖို့အတွက်ရေနံထုတ်လုပ်မှုကိုအလုံးအလောက်လျှော့ချဖို့နောက်ဆုံးမှာသဘောတူကြမယ်ဆိုတဲ့အချက်ကိုပြသလိုက်တာဖြစ်ပါတယ်။ရေနံဈေးနှုန်းကတော့ဆယ်စုနှစ်တစ်ခုကျော်အတွင်းပထမဆုံးအချိန်ဖြစ်ရေနံတစ်စီးကိုဒေါ်လာ30အောက်အထိကျဆင်းခဲ့တာပါ။ဒီအချက်တွေအပြင်ရေနံဝယ်လိုအားပါကျဆင်းလာတာကြောင့်ရုရှား၊ဆော်ဒီအာရေဗျာနဲ့ဗင်နီဇွဲလားအစိုးရတွေရဲ့ဝင်ငွေလျော့ချခဲ့ပါတယ်။ဒီကနေ့အင်ကာနေမှာရေနံထုတ်လုပ်မှုဖြတ်တောက်မဲ့သဘောတူညီချက်တစ်ခုထွက်ပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရေနံဈေးနှုန်းဟာတစ်စီးကို35 ဒေါ်လာဈေးကျော်အထိတက်ခဲ့ပါတယ်။ဒါပေမဲ့ရေနံထုတ်လုပ်မှုရပ်ဆိုင်းမဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်မှာတော့ရေနံတစ်စီးကို34ဒေါ်လာအောက်ဈေးကျသွားခဲ့ပါတယ်။အရေးယူလှုပ်ဆောင်မှုတွေမလှုပ်ဆောင်ခင်မှာတော့ရေနံတစ်စီးကိုအနည်းဆုံးဒေါ်လာ20လောက်ထိဈေးကျသွားနိုင်တယ်လို့ဈေးကွက်လေ့လာသူတွေကခန့်မှန်းထားပါတယ်ရှင်။
စီးရီးယားနိုင်ငံမှာဒီသတင်းပတ်အတွင်းအပြစ်ကရစေးအကောင့်တဲ့ဖော်နိုင်ရေးစီးရီးယားအစိုးရအရာရှိတွေနဲ့ဆွေးနွေးဖို့အတွက်ကုလအထူးကိုယ်စားလှယ်စတီဖန်ဒီမက်စထရာစီးရီးယားနိုင်ငံကိုရောက်ရှိနေပါတယ်။ကုလအထူးကိုယ်စားလှယ်ဟာကြိုတင်ကြေညာထားတာမရှိဘဲစီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်စ်ကိုမနေ့ကတင်းလာနေနောက်ပိုင်းမှာရောက်ရှိခဲ့တာပါ။အသေးအတန်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုပို့ဆောင်ပေးနိုင်ဖို့အတွက်ပြစ်ခတ်တိုက်ခိုက်မှုတွေကိုတောက်ချနေကစလို့အပြစ်ရကြဖို့ပြီးခဲ့တဲ့သတင်းပတ်ကကမ္ဘာအင်အားကြီးနိုင်ငံတွေသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီလအစောပိုင်းကဂျနီဗာမှာ3ရက်တာကျင်းပပြီးပြပြခဲ့ရတဲ့ဆီးရီးယားညီညွတ်ရေးဆွေးနွေးပွဲတွေကိုပြန်လည်စတင်နိုင်ဖို့အတွက်အပြစ်ခတ်ရစဲရေးကအထောက်အကူဖြစ်စေဖို့လည်းရည်ရွယ်တာပါ။အဲ့ဒီအချိန်ကစလို့အကြမ်းဖက်မှုတွေရော့ချလာတဲ့လက္ခဏာတော့မတွေ့ရသေးပါဘူး။ဆီးရီးယားဆွေးရပက်ကရုရှားရဲ့လေကြောင်းတိုက်ခိုက်မှုအထောက်ပံ့နဲ့ဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။များပြားလာတဲ့သဘုံဖွဲ့တွေကလည်းနိုင်ငံတွေမှာဆက်လက်တိုက်ခိုက်နေကြပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေကတော့ဒီလအကုန်မှာညီညွတ်ရေးဆွေးနွေးပွဲတွေပြန်စနိုင်ဖို့မျှော်လင့်နေအကြောင်းပြောဆိုထားပါတယ်။ငါးနှစ်ကြာဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံကစစ်ပွဲတွေကိုတားဆီးဖို့ဆိုရင်မာမိတ်တွေအနေနဲ့မြေပြင်စစ်ဆင်ရေးတွေပါဆောင်ရွက်ဖို့ကိုလည်းတူရကီနိုင်ငံဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့တဦးတည်းစတင်မှာမဟုတ်ဘူးလို့အာဏာပိုင်တွေကသတင်းတောက်တွေကိုပြောပါတယ်။ဆီးရီးယားက IS အစွန်းရောက်တွေကိုအမေရိကန်ဦးဆောင်တဲ့မာမိတ်တွေကလေကြောင်းကနေတိုက်ခိုက်နေတဲ့စစ်ဆင်ရေးတွေမှာတူရကီလည်းပါဝင်ပြီးအဲ့ဒီစစ်ဆင်ရေးမှာပါဝင်တဲ့ Saudi Arabia နိုင်ငံကလည်းဒီပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်တဲ့အနေနဲ့မြေပြင်တပ်တွေချထားဖို့ကိုလိုလားနေတာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးနေပါဗျ။မြောက်ကိုရီးယားဟာနျူကလ িয়ার စမ်းသပ်မှုတွေဆက်လက်လှုပ်ဆောင်နေမယ်ဆိုရင် တောင်ကိုရီးယားဘက်ကပုံမတင်မာတဲ့နီလန်းနဲ့ချင်းကန့်ဖို့အစီအစဉ်တွေချမှတ်လှုပ်ဆောင်သွားရမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကသတိပေးပြောဆိုလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার ဆန်တပ်ပြစ်လွတ်မှုလုပ်တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲဖွင့်လှစ်ထားတဲ့ကေဆောင်ဆက်မှုအစုံကိုပိတ်ချပြစ်လိုက်တဲ့သူမရဲ့ဆုံးဖြတ်ချက်အပေါ်သမ္မတပတ်ကွန်ဟေကကာကွယ်ပြောဆိုလိုက်ပါတယ်။အင်ကာနဲ့အမျိုးသားညီလာခံမကျင်းပခင်ပြည်တွင်ရုံမြင့်တန်းကြားအစီအစဉ်တစ်ခုမှာအဲ့ဒီလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ကေဆောင်ဆက်မှုအစုံကသူတို့ရဲ့အလုပ်သမားပေါင်း 9,300 ကိုပေးတဲ့နှစ်စဉ်လစာဒေါ်လာတန်း100တဲ့ကငွေတွေကိုထုတ်ယူပြီးသူတို့ရဲ့နျူကလ িয়ার အစီအစဉ်အတွက်အသုံးပြုခဲ့တယ်လို့အရင်ကသူမရဲ့ဆွဆွဲပြောဆိုချက်တွေကိုလည်းတောင်ကိုရီးယားသမ္မတကထပ်မံဆွဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုတန်တမာရေးနီလန်းနဲ့ချင်းကပ်တာအလုံးမဖြစ်တဲ့အတွက်ပြင်းထန်ပြီးထိရောက်မှုရှိမဲ့နီလန်းကိုပဲအသုံးပြုရမှာဖြစ်တယ်လို့လည်းသမ္မတကဥပဒေပြုသူတွေကိုပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်တိုးမြှင့်လှုပ်ဆောင်တာဟာအာဏာရှင်အစိုးရကိုပြိုကွဲစေဖို့အတွက်ခြေလှမ်းတိုးမြှင့်လိုက်တာပဲဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတကပြောဆိုပါတယ်။ဖေဖော်ဝါရီလ9ရက်နေ့တုန်းကကမ္ဘာမြေလေလာရေးဂျူရုအဖြစ်မြောက်ကိုရီးယားကတာဝေးပစ်ဒုံးကျည်တစ်စင်းကိုကမ္ဘာပတ်လမ်းနဲ့ပစ်လွတ်ခဲ့တာပါဒီနျူကလ িয়ার ပစ်လွတ်မှုကိုနိုင်ငံတကာအတိုင်းအဝန်းကရှုတ်ချလိုက်ပြီးအကြောင်းကတော့မြောက်ကိုရီးယားဟာအရင်ကတည်းကတာဝေးပစ်ဒုံးကျည်တွေစမ်းသပ်ပစ်လွတ်ခဲ့တာကြောင့်ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့မှုပြုလုပ်ခဲ့တာကိုချိုးဖောက်ခဲ့လို့ပဲဖြစ်ပါတယ်
ဘာရင်းနိုင်ငံမှာဆွဲချက်တင်ခံထားတဲ့အမေရိကန်သတင်းတော်လေးဦးပြန်လည်လွတ်မြောက်လာပြီးဘာရင်းကနေထွက်ခွာမယ်လို့ဒီကနေ့မှပဲရှင်းနေကပြောပါတယ်အမေရိကန်လေးဦးကတနင်္ဂနွေနေ့မှာဖမ်းဆီးခံခဲ့ရပြီးပြစ်မှုကျူးလွန်မှုရည်ရွယ်ချက်နဲ့တရားမဝင်စုဝေးခဲ့ကြတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီကနေ့အစောပိုင်းကဆွဲချက်တင်ခံရတာဖြစ်ပါတယ်။အမျိုးသမီးတဦးနဲ့အမျိုးသား၃ဦးတို့ဟာဘာရိန်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကဝင်ရောက်ခဲ့တာဖြစ်ပြီးအာဏာပိုင်တွေရဲ့ခွင့်ပြုချက်မရှိဘဲသတင်းတောက်လုပ်ငန်းတွေကိုဆောင်ရွက်ခဲ့ကြတယ်လို့တရားမဝင်တဲ့အလုပ်တွေလည်းလုပ်ခဲ့ကြတယ်လို့ဘာရိန်ရဲကပြောပါတယ်။လွန်ခဲ့တဲ့9နှစ်ကအာဏာပိုင်တို့ဖြိုခွဲခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြတောင်းဆိုမှုနှစ်ပတ်လည်အထိမ်းအမှတ်ကိုသတင်းရယူဖို့သတင်းတောက်တွေဘာရိန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရှီယာအများစုနေထိုင်ရာစစ်ထရာမြို့မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားနှစ်ဖက်ထိတ်တိုက်တွေ့ခဲ့ကြမှုတွေအတွင်သတင်းတောက်တွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
ပြင်သစ်သမ္မတဟောင်းနီကိုလာဆာကိုစီဟာသမ္မတပြန်လည်ရွေးကောက်ခံရရေးရှင်းပြန်ခဲ့တာမှာရှုံးနိမ့်ခဲ့တဲ့2012ခုနှစ်ရွေးကောက်ပွဲအတွင်းငွေကြေးအရှုပ်တော်ပုံနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးခံရပါတယ်။2012ခုနှစ်သမ္မတရွေးကောက်ပွဲအတွက်အသုံးစရိတ်ဒေါ်လာ25သန်းကန့်သက်ထားချက်ကိုကျော်လွန်ပြီးအသုံးပြုခဲ့တဲ့စည်းရင်းတွေမှားယွင်းတင်ပြဖို့အတွက်ပြည်သူ့ရေးရာဝန်ဆောင်မှုလုပ်ငန်းကြီးပိုင်မလန်နဲ့ညှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်အပေါ်တရားရုံရဲ့ဆွဆွဲချားနာမှုတွေကိုရင်ဆိုင်မှုသမရဟောင်းစာကိုစီဒီကနေ့အင်ကာနေမှာပဲရစ်မြို့တော်ကတရားရုံကိုရောက်ရှိလာခဲ့ပါတယ
်။ယူဂန်နာနိုင်ငံရဲ့သမရနဲ့လွှတ်တော်အမတ်ရွေးကောက်ပွဲတွေမှာတိုင်ငင်ဒီကနေ့အင်ကာနေမှာတော့အပိသက်လူလူစီယုံရေးတွေကိုရွေးကောက်ပွဲဝင်ကြမဲ့ကိုယ်စားလှယ်တွေကျင်းပနေကြပါတယ်။လက်ရှိသမရယော်ရီမူဆာဗန်နီကိုပဲ၅ချိန်မြောက်သမရအဖြစ်ရွေးကောက်ကြမလားဒါမှမဟုတ်1986ခုနှစ်ကနေစလို့ပထမဆုံးအကြိမ်ဖြစ်တဲ့အတိုက်ခံကိုယ်စားလှယ်တယောက်ကိုပဲရွေးချယ်ကြမလားဆိုတာကိုလာမယ့်ဂျာတာဘရင်းနေမှာယူဂန်ဒါမဲဆန္ဒရှင်တွေကဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မှာမနေ့ညကကျင်းပခဲ့တဲ့2016ခုနှစ်အတွက်ဂရမ်မီဂီတဆုချီးမြှင့်ပွဲမှာတော့ Taylor Swift က1989တေးတပ်ပြားနဲ့ဒီနှစ်အတွက်အကောင်းဆုံးတေးတပ်ပြားဆုအကောင်းဆုံး Pop တေးတပ်ပြားဆုတွေရရှိသွားပါတယ်Kendrick Lamar နဲ့ Pop Guitar အဆိုကျော် Taylor Swift တို့က Bad Blood ဆိုတဲ့သချင်းနဲ့သချင်းဗီဒီယိုနဲ့ Grammy ဆုကိုရရှိခဲ့ပါတယ်။ Out of the World ဆိုတဲ့တေးသချင်းကို Swift ကတီးဆိုပြီး Grammy Guitar ဆုပွဲကိုစတင်ခဲ့တာပါ။ Grammy တေးသချင်းဆုကိုတော့ Think It Out Loud ဆိုတဲ့သချင်းနဲ့ Ed Sheeran နဲ့ Amy Winehouse တို့ရရှိခဲ့ပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမတင်ရထိုင်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင်။ကြန့်ရှိနေတဲ့အချိန်တွင်တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။ NLD အစိုးရတဲ့အနေနဲ့ပြည်သူတွေရဲ့တင်သိရှိပိုင်ခွင့်ကိုမထိန်ချုပ်ပဲပြည်내နဲ့တိုင်းလွှတ်တော်အားလုံးမှာလွတ်လပ်စွာတင်ရယူခွင့်ပြုဖို့တုံ့ပြန်တာပြုလုပ်တဲ့စတုထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်။ February 14ရက်နေ့ကနေစတင်ပြီးရခိုင်ပြည်နယ်မြက်ဦးမြို့မှာပြည်ရင်းပြည်ပနဲ့တိုင်းရင်းတင်မီဒီယာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးနေကြတဲ့စတုထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံနောက်ဆုံးနေ့မှာအခုလိုတောင်းဆိုခဲ့ကြတာပါ။ညီလာခံမှာတွားရောက်တင်ယူနေတဲ့ VOA တင်ထောက်မမြင့်မြင့်ခိုင်ကတင်ပေးပို့ထားပါရရှင်။
ရင်းရင်းနဲ့မျိုးသားပြန်လည်ပြည်ရေးကိုတွယ်ဝိုက်တဲ့နည်းနဲ့အထောက်အကူပြုနိုင်ဖို့အတွက် NLD ဆိုရစ်အနေနဲ့ပြည်သူတွေရဲ့သတင်းသိရှိပိုင်ခွင့်ကိုမထိန်းချုပ်ပဲပြည်နယ်နဲ့ပိုင်းလွတ်တော်အားလုံးမှာလွတ်လပ်စွာသတင်းရယူခွင့်ပြုဖို့ပြည်ထောင်စုအချိန်မြောက်ဆိုင်းရင်းမီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်။သ ဒါအပြင်မီဒီယာလုပ်ငန်းမှာပါဝင်လုပ်ကိုင်နေကြတဲ့သတင်းသမားတွေရဲ့လုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်သတင်းမီဒီယာကောင်စီကနေဥပဒေအရကာကွယ်ပေးဖို့လဲတောင်းဆိုပါတယ်။ပြည်သူတွေကဒီမိုကရေစီမီဒီယာရွေးကောက်ခြင်းမြောက်ထားတဲ့အစိုးရရဲ့လက်ထက်မှာမီဒီယာခန့်ခန္ဓာပုံမှုပွင့်လင်းလွတ်လပ်လာဖို့မျှော်လင့်သလိုသတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာတာနဲ့အမျှပိုင်းရင်းမီဒီယာတွေရင်းရှည်တည်တတ်နိုင်ရေးကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးခေမြင့်ကပြောပါတယ
်အစိုးရဒီကဒီမိုကရေစီအင်အားစုပေါ့နော်တို့ကလွတ်တော်လေးရောက်လာတဲ့အစိုးရဖွဲ့လက်ဖွဲ့မှာတို့ကဒီမိုကရေစီဖြစ်တယ်ဆိုတော့တို့စာနယ်ဇင်းတို့လက်ခွင့်လို့ကျန်တဲ့ဒီလူတို့လက်ခွင့်ရပိုင်ခွင့်တည်းတာမှတ်ထားတဲ့အစိုးရဖြစ်မှာပေါ့ဖွဲ့စည်းဖြစ်မှာပေါ့အဲ့တော့ကျွန်တော်တို့သတင်းမီဒီယာပိုင်းမှာလည်းလွတ်လပ်ခွင့်တွေအင်အားတွေပုံပြီးရလာမှုလို့ထင်တယ်အဲ့လွတ်တော်တွေဘာတွေမှာဆိုနေမီဒီယာနဲ့ပတ်သက်တဲ့အခွင့်အရေးတွေဘာတွေပြန်ပြီးတော့ပို့ပြီးတော့လွတ်လပ်ခွင့်ရှိအောင်ဥပဒေလို့ပြင်ဆင်မှုတော့အချို့အရေးဖြစ်သိမှုပိုင်းမှာစာသင်အရေးပိုင်းတွေမှာလည်းထိုးတက်မှုလို့ထင်တယ်
ဒီတင်ရောက်ရှိလာပြီဖြစ်တဲ့တိုင်းမီဒီယာညီလာခံမှာမျက်စင်နဲ့တိုင်းဆုံးဖြတ်ချက်တွေချမှတ်လို့ရှိပါတယ်။ဒါပေမဲ့ရေမုံငွေမလုံလောက်မှုနဲ့အစိုးရရဲ့ဥပဒေပိုင်းဆိုင်ရာအကန့်အသတ်တွေကြောင့်ညီလာခံဆုံးဖြတ်ချက်တွေကိုလက်တွေ့အကောင့်ထည့်ဖို့မှုအပိုင်းမှာတော့အားနည်းနေသေးတယ်လို့ကျင်းသာသတင်းဌာနကကိုခင်းသာညီသာပြောပါတယ
်။ဆက်လက်ပြောရမယ်ဆိုရင်တော့တိတ်အားမရတဲ့အပိုင်းတွေရှိတာ။အားမရတဲ့အပိုင်းဆိုကျွန်တော်တို့ညီလာခံရဲ့နေ့တိုင်းနေ့တိုင်းမှာကျွန်တော် statement တွေထုတ်ပါတယ်။ဟို statement ရဲ့နောက်မှာအဲ့ဒီ statement ရဲ့ဒီဆုံးဖြတ်ထားတဲ့ဒီဆုံးဖြတ်ချက်တွေကဒီဖြစ်ဖြစ်မြောက်မြောက်ဟိုဖြစ်အောင်လုပ်ပြီးတော့ follow up line လုပ်တဲ့ mechanism တွေလည်းအားနည်းတာတွေ့ပါတယ်။ဆိုတော့တစ်ဖက်ကလည်းအားနည်းတယ်ဆိုတဲ့အပိုင်းပါပဲ။အပိုင်းရှိပါမယ်။ဓမ္မရကြတော့ဒီလေကတ်တန့်ချက်ကြောင့်ကျွန်တော်တို့လုံးလုံးရမရတဲ့အပိုင်းရှိတယ်ဆိုတော့အခက်မှာကျွန်တော်တို့ဒီ funding ပေါ့နော်အဓိကဒီ ethnic media တွေအများကြီးပါတယ်။နိုင်ငံတကာ commission တွေရဲ့ဒီ top up တွေနဲ့ရပ်တည်နေရတာဆိုတော့တစ်ဖက်မှာ funding ပြသမှာရှိတယ်။တစ်ဖက်မှာကျတော့ဒီအစိုးရရဲ့ဒီဥပဒေပိုင်းအခက်အခဲတွေပါတယ်
။ Fine media ညီလာခံကိုရခိုင်ပြည်နယ်မြောက်ဦးမြို့မှာ February 14ရက်နေ့ကစပြီးဒီကနေ့အထိ3ရက်သာကျင်းပနေတာပါ။ဆိုင်းယင်းမီဒီယာတွေအပါအဝင်ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းတွေအများပြားဒီနီလာခံကိုတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။ဆိုင်းယင်းမီဒီယာတွေကသတင်းငင်းကြိမ်းနဲ့အမျိုးသားပြန်လည်ပြည်ညရေးစီတို့ဆွဲဆောင်မှုနဲ့ညီ VNI အဖွဲ့ကဦးစီးကျင်းပတဲ့သတို့ထအချိန်ရောက်ဆိုင်းယင်းမီဒီယာညီလာခံမှာအစိုးရပြည်နယ်မီဒီယာခန်းကဏ္ဍဆိုင်းယင်းမီဒီယာတွေရဲ့အချင်းချင်းနဲ့စင်ခုံမှုတွေဆိုင်းနာဒေတာကအမျိုးသမီးသတင်းတောက်တွေရဲ့အခန်းကဏ္ဍစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။
ရှိခိုင်းပြည်နယ်ရနေမှာမြင်းမြင်းခိုင်းတင်ပြတော်ရပါရှင်မြမ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့လွတ်တော်သတင်းဖက်အလက်ပေးချင်ပါတယ်ပြီးခဲ့တဲ့လွတ်တော်တက်တမ်းမှာဆောင်ရွက်ခဲ့ကြတဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတွေအတွက်နိုင်ငံရေးပင်စင်သဘောမျိုးတလုံးတခဲတဲ့ချင်းမြင့်ငွေ30ကျော်ထုတ်ပေးတဲ့အပေါ်မှာလက်ခံယူမဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတွေအကြားအမြင်တော်ရာကွဲလဲမှုတွေရှိနေပါတယ်အခုလိုပင်စင်ချင်းမြင့်ငွေပေးရမှာဘလို့လှုပ်ထုံလုံနည်းနဲ့တွက်ချက်ပေးအပ်တယ်ဆိုတာကိုသိနိုင်ဖို့လက်ရှိလွတ်တော်မှာသူရဥရွှေမန်းဦးဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စများလှိလာသုံးသပ်ရေးကော်မရှင်ကိုတင်ပြဖို့လွတ်တော်ကိုယ်စားလှယ်ဟောင်းတချို့ကပြင်ဆင်နေပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
ပထမအကြိမ်လွှတ်တော်တက်တမှာဆောင်ရွက်ခဲ့ကြတဲ့လွှတ်တော်ကုစလေဟောင်းတွေကိုနိုင်ငံရေးပင်စင်သဘောမျိုးချင်းမြင့်ငွေတလုံးတခဲတဲ့အဖြစ်ပေးရခဲ့ပါတယ်။2011ခုနှစ်ကလေးကဆောင်ရွက်ခဲ့ကြတဲ့လွှတ်တော်ကုစလေဟောင်းတွေကို732သိန်းစီပေးရတာဖြစ်ပြီးတော့2012ခုနှစ်နောက်ပိုင်းဂျားပြတ်ရွေးကောက်ပွဲကြမှာဝင်ရောက်ခဲ့ကြတဲ့လွှတ်တော်ကုစလေဟောင်းတွေကို19သိန်းစီချင်းမြင့်ခဲ့တာဖြစ်ပါတယ်။အခုလိုချင်းမြင့်ငွေပေးတဲ့ပုံစံနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကုစလေဟောင်းဦးခိုင်မောင်ရင်ကအခုလိုပြောပါတယ်။အဲ
့ဒီ9နှစ်ဆောင်ရွက်ခဲ့တဲ့အခါမှာလစာက1မျိုးဖြစ်ခဲ့တယ်အဲ့ဒီလာတာ2မျိုးဖြစ်ခြင်းမဖြစ်ခြင်းဒီအရင်းမကြည့်ဘူးကျွန်တော်တလုံးတစ်ခဲတဲ့ပင်စင်ဆိုရလဲနောက်ဆုံးလာတာကိုပဲတွေ့ရမှာဖြစ်တယ်အဲ့တော့ရှေ့မှာဒီအရင်လာတာကို၄နှစ်နဲ့၂လဆက်ပြီးတော့နောက်ဆုံးလာတာဖြစ်တဲ့၁၀သိန်းကို၁၀လခံစားခဲ့တာကိုဆက်ပြီးတော့မှအဲ့ဒီတိုင်းတွက်တယ်ဆိုရင်ဒါဟာမရင်းနဲ့ဖြစ်ချက်မှုဖြစ်တယ်လို့ကျွန်တော်ကထောက်ပြတယ်ဘယ်ကတွက်တာလဲလို့မေးတဲ့အခါမှာပင်စင်ဦးစီးဌာနကတွက်တာဖြစ်တယ်လို့ပြောပါတယ်အဲ့ဒီကကျွန်တော်တို့ပင်စင်ဦးစီးဌာနကိုဒီဟာဒီလှုပ်ထုံးလုံးကြီးနဲ့မှန်မှန်မှန်လှုပ်ထုံးလုံးကြီးနဲ့မမှန်ဘူးဆိုရင်ဘာကြောင့်တွတ်တော်ကိုယ်စားလှယ်တွေကိုအဲ့လိုလုပ်တာလဲဝင်ကြီးတွေလာစားကြတော့နောက်ဆုံးလာစားကိုတွက်ပြီးတော့မှဝင်ကြီးတွေလာစားတော့အပြည့်နိုင်ငံရေးပင်စင်တစ်လုံးတစ်ခဲတည်းပေးတာအာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီတွတ်တော်ကိုယ်စားလှယ်တွေကြတော့မှအပြည့်နာမည်ပြစ်တုံးကလည်း350နဲ့ပြက်ခဲ့ကြတယ်နောက်ပြီးတော့တွတ်တော်ကိုယ်စားလှယ်တွေကဘာခံစားခွင့်မှလည်းပြီးကြခြင်းမရှိဘူးအဲတွတ်တော်တက်တန်းတစ်ချောင်းလုံးနဲ့ဒုက္ခဆင်းရဲခံရရတယ်အဲ့တော့အဲ့ဒါကကျွန်တော်တို့ကလုံထုံးလုံးနည်းနဲ့အညီညတာတဲ့ကိစ္စဖြစ်ဖို့ပဲအရေးကြီးပါတယ် တော့ငွေရချင်းမရချင်းငွေရလို့အဲ့ဒီငွေကို
နိုင်ငံရေးပင်စင်ပေးတာဟာနောက်ဆုံးရရှိခဲ့တဲ့လစာကွင်းနဲ့သတ်မှတ်ပြီးပေးရရမှာဖြစ်တာကြောင့်အခုလိုမျိုးလစာကွင်းနှစ်ခု꿰ပြမှုနဲ့ပေးရတာဟာတရားမျှတမှုမရှိဘူးလို့တချို့လွှတ်တော်ကုစလဲတွေကပြောဆိုကြပါတယ်ဒါကြောင့်လေဥခိုင်မောင်ရင်ကဒီကိစ္စကိုလွှတ်တော်ကုစလဲဟောင်းနေရဲ့စာရင်းနဲ့အတူလာမယ့်အပတ်မှာရခိုင်ပြည်ထောင်စုလွှတ်တော်နာယကဟောင်းသူရဥရှိမန်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရဲ့များလေ့လာသုံးသပ်ရေးကော်မရှင်ကိုတင်ပြသွားမယ်လို့ပြောပါရယ်
။နောက်လွှတ်တော်ကသက်ဆိုင်ရာကော်မတီဖွဲ့ဝင်ကော်မရှင်ဖွဲ့ဝင်များနဲ့လည်းတိုင်ပင်ပြီးပါပြီ။ဒါနဲ့ပတ်သက်ပြီးတော့ငွေစည်းဌာနရေးနဲ့ကျွန်တော်မေးမြန်းဆုံးသံပြီးပြီဖြစ်တဲ့အတွက်ကျွန်တော်အနေနဲ့လွှတ်တော်ကုစလဲတွေအကုန်လုံးရဲ့အစံတွေပါဖို့အတွက်သူတို့ရှိရာပါရိုးတွေကျွန်တော်ရှိကိုအမြန်ပို့ပေးဖို့ပဲကျွန်တော်တို့တောင်းထားပါတယ်
။ဒါပေမဲ့လည်းအခုလိုနိုင်ငံရေးပင်စင်သဘောချင်းမြင်ငွေပေးရတာကိုလက်ခံအမဟောင်းနေလည်းရှိပါတယ်။ပြောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဘကိုးတိုင်းမင်းလာရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်တဲ့ဦးမောင်တူကတော့နိုင်ငံရေးပင်စင်22သိန်းရရှိပြီလို့ဆိုပါတယ်
။ဟုတ်ကျွန်တော်ကတော့ကျွန်တော်လူတော်ပဲတူမှာပါ။အဲ့လိုလူမှုတွေပါလေလောလောဆယ်မရှိပါဘူးဆိုပြ။အိုးဒီကကတော့ဟိုပေါ့လေဟိုရောက်ရတယ်ရောက်မတူဘူးပေါ့။သူလည်းလူရဲ့လူပါပေါ့နော်။လူတော်လည်းကောင်းပါပဲ။
နောက်လာကုန်မှာပြီးဆုံးတော့မဲ့အစိုးရတက်တန်းကုံဆုံချိန်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့နိုင်ငံတော်သမ္မတဒုသမ္မတတွေအပါအဝင်ဝန်ကြီးတွေနဲ့ပြည်ထောင်စုအဆင့်အစိုးရအဖွဲ့ဝင်တွေအားလုံးနိုင်ငံရေးပင်စင်ရရှိကြမှာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကတော့နိုင်ငံရေးပင်စင်ဟာတသမတ်ထဲလှုပ်ထုံးလုံနည်းနဲ့တူညီတဲ့အခွင့်အရေးရဖို့လိုတယ်လို့ပြောဆိုကြပါတယ်။အရင်နောက်ရဖဆွေအစိုးရလက်ထက်2017ခုနှစ်ဇန်နဝါရီလမှာပြဋ္ဌာန်းခဲ့တဲ့ပြည်ထောင်စုအဆင့်ပုဂ္ဂိုလ်တွေရဲ့လစာစိတ်ချင်းမြင်ငွေနဲ့အဆောင်အယောင်ဥပဒေပုံမှန်26အပါအဝင်တခြားပုံမှန်5ခုလိုပါပြဋ္ဌာန်းချက်တွေအရတလုံးတစ်ခေတည်းနိုင်ငံရေးပင်စင်ချင်းမြင်ငွေတွေကိုပေးရတာဖြစ်ပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးနဲ့ဗန္နာရေးကိုကြည့်ပြီးတော့ဒီကိစ္စဟာမဖြစ်သင့်ဘူးလို့နိုင်ငံရေးအကဲခတ်သူတချို့ကထောက်ပြဝေဖန်နေကြပါရဲ့ခင်ဗျ
။ကိုထဲအောင်တင်ပြသွားတာပါရှင်။ခုတော့ကချင်ပြည်နယ်ဘက်ကဘိန်ခင်းတွေဖြစ်မဲ့တဲ့ရင်တင်ပြပါမယ်။ကချင်ပြည်နယ်လူမှုအခြေပြုမိုးရက်တိုက်ဖြတ်ရေးအဖွဲ့ဟာကမ်းပိုက်တီမြို့နယ်ခွဲကဘိန်ခင်းတွေကိုဖျက်ဆီးဖို့ပြင်ဆင်နေပြီးဒီရက်ပိုင်းအတွင်းတွားရောက်ဖို့ရှိနေပါတယ်။လောလောဆယ်မှာဘိန်ခင်းပိုင်ရှင်တွေကလက်နက်တွေကင်ဆောင်စောင့်ဆိုင်နေတယ်လို့သတင်းရရှိထားသလိုအစိုးရဘက်ကလည်းလုံခြုံရေးလိုက်ပါဆောင်ရွက်မပေးတာကြောင့်နှစ်ဖက်တင်းမာလာမဲ့အနေအထားတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်တဝန်းကလူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာဝိုင်းမော်မြို့နယ်ကံပိုက်တီမြို့နယ်ခွဲကဘိန်းကင်းတွေကိုဖျက်ဆီးဖို့အတွက်ဝိုင်းမော်မြို့မှာလူစုနေပြီးလမ်းမဲ့ရက်တွေအတွင်းမှာထွက်ခွာဖို့ပြင်ဆင်နေတာဖြစ်ပါတယ်။တွားရောက်ဖျက်ဆီးမဲ့ဘိန်းကင်းတွေဟာဧက9000ဝန်းကျင်လောက်ရှိပြီးလူ2000ကျော်လောက်နဲ့တွားရောက်ဖို့ပြင်ဆင်နေတယ်လို့ဝိုင်းမော်မြို့နယ်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ခေါင်းဆောင်ဦးဆုံးတိန်ကပြောပါတယ်။
ကျွန်တော်တို့တော်မနေရတော့ဝိုင်းမော်မြို့နယ်ကံပိုက်တီမြို့နယ်ခွဲအဲဒီပေါ့နော်နေရာကတော့မော်ချီတုံးကျေးရွာတဝိုင်ရဲ့ကစုံရွာပဝင်းကျင်ရဲ့ချင်းကျဲဝေမောပေါ့အဲ့ဒါရွာကြီးနာအဲဒီအဲဒီပေါ့နော်ခြေတော်ခံနေအပြော့ရတော့9000အဲဒီပဝင်းတော်ရှိတယ်လို့တော့ပြောတယ်မတို့ကဒီအင်အားများများနဲ့ဖြတ်ဖို့ကချင်းပြည်နယ်တနယ်လုံးပေါ့နော်ဒီမှာလူစုနေတယ်အခုလောလောဆယ်ဆယ်2000လောက်ကျော်သွားပြီ
ဒီကနေ့မနေ့မှာဝိုင်းမော်မြို့မှာတဲခုဖို့နေရာမလုံလောက်တာကြောင့်အခြားကိုလူအင်အားတချို့ရွှေ့ပြောင်းရမှာရဲတပ်ဖွဲ့ကမတော်ဖို့တားမြစ်တာတွေလည်းရှိတယ်လို့ပြောပါတယ်။လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့ကဘိန်းကင်းတွေတွားရောက်ဖြည့်ဆည်းဖို့ပြင်ဆင်နေချိန်မှာဘိန်းကင်းပိုင်ရှင်တွေကတားဆီးဟန်တာဖို့လမ်းခီးကနေလက်နက်နဲ့စောင့်ဆိုင်နေတယ်လို့သတင်းရရှိကြောင်းလည်းဆက်ပြောပါတယ
်။ဒီနေ့ကျွန်တော်ဒီမှာဖြည့်ဖြည့်သွားလာတဲ့လူတွေကျွန်တော်တို့ဒီနေ့လာပေးတာကတော့အခုကတော့လက်နက်အပြည့်အစုံနဲ့ပေါ့နော်အတူကြီးနေပါတယ်တူပြီးမှပေါ့နော်တကယ်သက်သခံပုံကနဲ့တောင်းနေကြတယ်တဲ့လူကြီးကတော့နေရာတရားရှိတယ်လို့ပြောတယ
်ဘင်းကင်းဖြစ်စီဖို့တွားရောက်မဲ့ကံပိုက်တီဒေတာဟာနေကြောင်ဆောင်တက်ရင်အမှတ်1003နဲ့ကချင်အထူးဒေတာတစ်ကပြည်သူစစ်တပ်ဖွဲ့တွေအခြေစိုက်ထားတဲ့ဒေတာလည်းဖြစ်တာကြောင့်ဟန်တာဖို့ပြင်ဆင်သူတွေဟာအဲ့ဒီတပ်ဖွဲ့တွေနဲ့ဆက်ဆက်မယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့လကလည်းဘင်းကင်းဖြက်စီဖို့တွားရောက်ရမှာအခုလိုဟန်တာဖို့ပြင်ဆင်တာတွေရှိခဲ့တာကြောင့်ပြည်နယ်အစိုးရနဲ့လုံခြုံရေးတပ်ဖွဲ့ကအဲ့ဒီဒေသကိုမသွားဖို့ပန်ကြားခဲ့ပါတယ်။အဲ့ဒီနောက်မှာမူရစ်တိုက်ဖြတ်ရေးအဖွဲ့တွေဟာခြိပွေဘက်ကိုတွားရောက်ခဲ့ပြီးဒီရက်ပိုင်းမှာမှကံပိုက်တီဒေသဘက်ကိုတွားရောက်ဖို့ထပ်မံစီစဉ်ကြတာဖြစ်ပါတယ်။ဒီခီးစဉ်မှာတော့အစိုးရကလုံခြုံရေးအတွက်စီစဉ်မပေးကြောင်းလူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ကအကြံပေးအဖွဲ့ဝင်ကချင်းနှစ်ချင်းခရိုင်အဖွဲ့ချုပ်ကအထွေထွေတွေ့ရင်မူဒေါက်တာကလတ်ဆမ်ဆောင်ကပြောပါတယ
်ပထမမှာတော့လုံခြုံရေးပါတယ်ဒါပေမဲ့ဒီတစ်ခေါက်တော့သူတို့မပေးနိုင်တော့ဘူးလို့ပြောတယ်ကျွန်တော်ဒီလူမှုအခြေပြုမူရတိုက်ဖြတ်ရေးမှာခဲရေးပါတယ်လို့သူတို့အဲ့လိုယူဆတယ်ခင်ဗျာတဲ့ဆိုင်ရာဘာလာပိုင်းဖွဲ့ရှိကလုံချုံရေးမပေးဘူးပါဝင်ခြင်းမရှိဘူးဆိုရင်လည်းကျွန်တော်တို့ကတော့ဒီပြည်သူအသိစိတ်တက်နဲ့ဆက်သွားမှာဖြစ်တယ်အဲ့ဒါ 别说担心嘛，票了进入后天天他吧的，你南京嘛没业务所那的，这个八楼个公园都偏的 ，focus 楼里的哎呀，我把用大西尼亚的来我的，过新安路偏多嘛的。
比格的拉瑞对阿罗，路路车票木有代表伊一配下，个前边呢、前边呢、苗边呢，自家当地大吉，湖广当家地大个，北京一个食堂老古偏西街南江来标牌的。龙哥的迪森巴拉对阿罗，个前边呢，当地大白马。木有代表伊一配瑞，北京偏西南江嘛，杜米丹奶奶长苗揭开大江，阿德是国内一员龙哥的乌德松格亚巴的。历史一清下，平均为一等人撇币，地拉功劳嘛所言，一时偷油拉瑞，比送罗马撇大着，本身没通大米，平均为撇西部六二尼拉来撇八嘞。
古木说，明年定价多少块钱？非要明年买应该的，应该的，伢配得人那个十来讨论的吧嘞。苦了，太难干了，感冒了，得送多少天？伢买瑞保温的得人定价吧没？太难干，打开campaign pack 牛奶贴嘛，可以的，来在十五巴拉的，可以的，等那他搞的是呢，功能搞的是大米比罗，这个呢，我们白马为顶毛牙个，路差五得送黑巴嘞，这天嘛，你马路没有得抽，保温米加那可以的，多米米嘞，提开太阳也开加巴嘞，阿江送我罗，太阳起在 view 一点超，马一马个，苦了，这点被捕查瓦嘞些，
白干牛奶，都要得上个 kilometer 位嘞，太干毛里亚奶在，将他不离开。ตระหนักอยู่ในการลาเรขี้เด็ดนั่นถ้าการจะซีโร่ฮะแต่ขยันการเผยแพร่อยู่ในเรื่องก็ไม่ได้มาเลียแต่เสร็จตรงมาแต่มีเกเรตัวขี้เด็ดเนื้อโซช่าอุติส่งเงียบมาเนื้อมาเรียเลติส่งเงียบมาเลยเนื้อมาเชื่อเจ้าลูกตมาเย่ลูกสาวนี่เลยกูโมจูการ์โรเนื้อมาเรียต้องเทมันเนี่ยติส่งเงียบีที่ใครทายาดูเรื่องเนื้อเรื่องสบีคุลูเปล่าเลยเวทีนั่นถ้าการเนี่ยจะต้องกงการเนี่ยใช่ไหมพี่โร่จะต้องเตะโซลูชาวคนเดียวเราสิเด้ไอ้เจ้ามาเนื้อมาลูกม
ောက်ပါတယ်လို့ကျွန်တော်ကြားသိရတယ်။အခြားမြန်မာလူမအများပြားလဲဆယ်ရယ်လို့သိရပါဗျာ။
မြန်မာခီးတဲ့တွေကတော့မကြခင်မလမှာဗီဇာတက်တန်းကုန်ဆုံးတော့မဲ့မြန်မာလူသမားတွေများပြီးသူတို့ဟာနေရင်းကိုပြန်ဖို့အတွက်ပြန်လာခဲ့ကြတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်
။၆နှစ်ဗီဇာတက်တန်းပြည့်တဲ့အလုပ်သမားတွေပြန်ကြတာရှိတယ်။နောက်၄နှစ်ဗီဇာတက်တန်းထူရမဲ့အလုပ်သမားတွေကမဲဆောက်တို့မြောက်ဦးတို့မှာခါတို့ရန်ကုန်တို့မှာ၄နှစ်ဗီဇာတက်တန်းထူမဲ့ကိစ္စတွေရှိတယ်။အဲတချို့အလုပ်သမားတွေကတော့ဗီဇာစုကြမ်းမဲ့မကောင်းလို့ပြန်ကြတာရှိတယ်။ဒီရည်ရတော့မြန်မာလူမျိုးတွေအလုံးလိုက်ရေးလိုက်ကြံကြလိုက်ရာဒီပုံတွေပေါ့က
ွထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းအလုပ်သမား၃တန်းထက်မနည်းရှိတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးနေ့စဉ်ထိုင်းနိုင်ငံရဲ့အတွင်းပိုင်းကိုသွားဖို့အတွက်မဲဆောက်မြို့ကနေထွက်ခွာနေကြသူတွေလည်းရှိတယ်လို့အလုပ်ကိုင်းအဆင်မပြေတာဗီဇာတက်တန်းကုန်ဆုံးတော့မှကိုစိုးရင်ပြီးနေရင်းကိုပြန်ကြသူတွေလည်းရာနဲ့ချီပြီးရှိနေတာပါထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရအဆင့်ဆွေးနွေးပွဲတွေမှာတော့အလုပ်လုပ်ခွင့်တက်တန်းကုန်ဆုံးတော့မဲ့မြန်မာလူသမားတွေအရေးသဘောတူညီချက်မရသေးဘူးလို့ဆိုပါတယ်မလကုံနဲ့အေဘီလာဇန်းမှာတော့မြန်မာလူသမားအများပြားဟာနေရရင်ကိုပြန်တဲ့ကာလဖြစ်ပြီးပြီးခဲ့တဲ့နှစ်ကလည်းအခုလိုမျိုးကားတိတ်မောက်မှုဖြစ်ပွားခဲ့တာကြောင့်မြန်မာနိုင်ငံသား2ဦးသေဆုံးခဲ့ပြီး18ယောက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ဘူးပါတယ်ထိုင်းအစိုးရကတော့ပြီးခဲ့တဲ့လတွေတုန်းကပဲရင်တိမ်မမှုမကြာခဏဖြစ်နေတဲ့နှစ်ထပ်ကားတွေကိုတင်သွင်းခွင့်ပိတ်ထားလိုက်ပြီးလက်ရှိပြေးဆွဲနေတဲ့နှစ်ထပ်ကားတွေနဲ့ပတ်သက်လို့လည်းပြန်လည်သုံးသပ်မှုတွေလုပ်မယ်လို့ပြောဆိုထားပါတယ်။များသောအားဖြင့်ဘန်ကောက်မဲဆောက်ပြေးဆွဲနေတဲ့နှစ်ထပ်ကားတွေကသာမြန်မာတွေကအစီးများလေးရှိပြီးတက္ကရိုင်နဲ့မဲဆောက်ကြားကတောင်ပတ်လမ်းမှာလည်းမကြာခဏရင်တိုက်မှုတွေရင်တိမ်မမှုတွေဖြစ်ပွားနေပါတယ်ရှင်
။မအေးအေးပါရှင်။ကျမတို့ VOA မြန်မာပိုင်းကဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0923923555လေးဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 16ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရေးအကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရေးအကြောင်းတီးကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်မအေးတန်နာကျော်ကတင်ပြထားပါတယ်ရှင
်1986ခုနှစ်မှာသမ္မတ Ronald Reagan အဆိုပြုခန့်အပ်ခဲ့တဲ့တရားသူကြီး Antonin Scalia ဟာတရားရုံးချုပ်ရဲ့ရှေးရိုးဆွဲအဆန်ဆုံးတက်ရောက်မှုအပြင်းဆုံးအတွေ့အခေါ်တွေလုံးဝခြားနားတဲ့အမြင်တချို့ကိုဖန်တီးခဲ့တဲ့သူပဲဖြစ်ပါတယ
် For almost 30 years Justice Antonin Nino Scalia was a larger than life president on the bench
၂၀၀နီးပါးကာလမှာတရားရုံးချုပ်ကိုကိုယ်စားတဲ့တရားသူကြီး Antonin Nino Scalia ဟာအားလုံးအထင်ကြီးလေးစားရတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်နိုင်ငံတော်တရားရုံးချုပ်မှာရုံးထိုင်သွားတဲ့တရားသူကြီးတွေရဲ့အရေးပါဆုံးတဲ့အမျိုးအမြင်အကြီးဆုံးတရားသူကြီးတူဖြစ်နေသူ့ကိုအမှတ်ရနေမှာကတော့သိကြပါတယ
်တမရဘရက်အိုဘားမားပြောထားတာဖြစ်ပါတယ်တရားသူကြီးစကာလီယာကွယ်လွန်သွားတာကိုဝန်ထမ်းစကားတွေဆိုကြသလိုအဲ့ဒီနောက်ချက်ချင်းဆိုသလိုပဲသူ့နေရာမှာဘယ်သူကိုခန့်အပ်မလဲဆိုတဲ့ကိစ္စကိုအာရုံရောက်သွားကြတာပါတမရအိုဘားမားကပဲ
I plan to fulfill my constitutional responsibilities to nominate a successor
ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဝတ္တရားနဲ့ညီသူ့နေရာမှာအစားထိုးခန့်အပ်ရမယ့်သူတယောက်ကိုတင့်တော်တဲ့အချိန်မှာကျွန်တော်အဆိုပြုပေးဖို့အစီအစဉ်ရှိပါတယ
် Republican Party ဘက်ကနေတမရလောင်းနေရာတွေဝင်ရောက်ရှင်ပြိုင်နေသူအထက်လွတ်တော်အမတ် Marco Rubio ကလည
်း We're not going to move forward until there's an election
ရွေးကောက်ပွဲကျင်းပပြီးတဲ့ဒီကိစ္စကိုရှေ့ဆက်မလုပ်ဆောင်ပါဘူးဒါကလည်းမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်
တမရလောင်းနေရာအတွက်ဝင်ရောက်ရှင်ပြိုင်နေသူနှစ်ဦးအပါဝင်အထက်လွှတ်တော်က Republican Party ဝင်တွေပြောနေတာကနောက်နေ့မှာတမရသည့်ကျန်းသစ္စာချိန်ဆပြီးတဲ့အထိတရားရုံးချုပ်တရားသူကြီးနေရာမှာခန့်အပ်မဲ့သူကိုအတည်ပြုမှာမဟုတ်ဘူးလို့ဆိုတာပါ Republican Party ဘက်ကနေပြီးတော့တမရလောင်းနေရာအတွက်ဝင်ရောက်ရှင်ပြိုင်နေသူအထက်လွှတ်တော်အမတ်နောက်တစ်ဦးဖြစ်တဲ့ Ted Cruz ကတော့
Senate has not confirmed a nominee that was named in the final year an election year in 80 years
နှစ်ပေါင်း80ကာလအတွင်းမှာဘယ်ရုံးကမှတမရတက်တဲ့နောက်ဆုံးနှစ်မှာအဲ့ဒီတမရကအဆိုတင်သွင်းတဲ့လူကိုအထက်လွှတ်တော်ကအတည်ပြုမပေးပါဘူးဒီသမရကပြန်ရွေးခံရမယ်သမရမဟုတ်ပါဘူး။လာမယ့်ရွေးကောက်ပွဲမှာတရားရုံးအတွက်လူမှုရေးဆန္ဒသဘောထားကိုပြသရမှာပါ။ပြည်သူတွေကိုယ့်ဘာကိုယ်ဆုံးဖြတ်ကြရပါမယ်
။ဒါကိုသမရရဲ့အထက်လွှတ်တော်ကမဟာမိတ်တွေသဘောမတူပါဘူး။ Democratic Party ဘက်ကနေပြီးတော့သမရလောင်းနေရာအတွက်ဝင်ရောက်ရှင်ပြိုင်နေသူအထက်လွှတ်တော်အမတ် Bernie Sanders ကအခုလိုပြောထားတာပါ
။ It is the job of the President of the United States.to appoint nominate members to the supreme court
ဖွဲ့စည်းပုံအခြေခံဥပဒေကတော်တော်ရှင်းရှင်းလင်းလင်းကိုပြောထားတာပါနိုင်ငံတော်တရားရုံးချုပ်မှာခန့်အပ်ထားမဲ့သူတွေကိုအဆိုပြုရွေးချယ်ဖို့ကသမ္မတရဲ့တာဝန်ဖြစ်ပါတယ်ပြီးတော့မှအထက်လွှတ်တော်ကအတည်ပြုပေးရမှာပါကျွန်တော်အမြင်ကတော့သမ္မတအိုဘားမားကတရားသူကြီးချုပ်နေရာမှာဘသူ့ကိုခန့်မယ်ဆိုတာအဆိုပြုသင့်ပါတယ်အဲ့ဒီလိုအမြန်ဆုံးလုပ်မယ်လို့လည်းမျှော်လင့်ပါတယ်
Republican အထက်လွှတ်တော်မှ Ted Cruz ကတော့
If the Democrats want to replace this nominee
တရားသူကြီးချုပ်ကို Democrat တွေရွေးချယ်ခန့်အပ်ခြင်းနဲ့ဆိုရင်တော့သူတို့ရွေးကောက်ပွဲနိုင်ဖို့လိုအပ်ပါတယ
်တရားရုံးချုပ်တရားသူကြီးဟာယာတို့ရသွားပြီဆိုတာနဲ့အသက်ဆုံးတဲ့အထိတာဝန်ထမ်းဆောင်နိုင်တာဖြစ်ပါတယ်ဒီလိုအကွယ်လွန်သူတရားသူကြီး Scalia နေရာမှာတာဝန်ယူမဲ့သူဟာကိုယ်ဝန်ဖျက်ချခွင့်ကနေပြီးတော့တနက်ကင်ဆောင်ခွင့်အထင်းချုပ်ရေးနဲ့စီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့ဩဇာအာဏာနဲ့ဆိုင်တဲ့ကိစ္စအစုံကိစ္စရဲ့မျိုးစုံမှာတရားရုံးချုပ်ရဲ့အယူအဆနဲ့အဆုံးဖြတ်တွေကိုပြောင်းလဲနိုင်မှာပါတကယ်လို့သာအထက်လွှတ်တော်က Republican အမတ်တွေအနေနဲ့သူတို့ပြောထားတဲ့အတိုင်းလုပ်နိုင်မယ်ဆိုရင်တော့လာမယ့် November ရွေးကောက်ပွဲဟာနောက်ထပ်၄နှစ်သက်တမ်းအတွက်ဘယ်သူကိုသမ္မတရွေးမလဲဆိုတာကိုပဲဆုံးဖြတ်ရမှာမဟုတ်ဘဲနဲ့နောက်ထပ်ပေါင်းများစွာမှာတရားရုံးချုပ်ကိုအုပ်စိုးမဲ့ပုဂ္ဂိုလ်ကိုရွေးချယ်ရေးအတွက်ပါဒီရွေးကောက်ပွဲကရိုက်ခတ်မှုရှိစီမှာဖြစ်ပါရဲ့ရှင်
အမေရိက
န်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုမအေးတနာကျော်ကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုရနိုင်တဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။သရရှိမြတ်ခင်ဗျာ။ဒေါ်ဆတ်စုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့ပေမဲ့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနေမှုကိစ္စတွေမှာတော့တက်မတော်နဲ့ဆက်ဆက်ညှိနှိုင်းနေရတော့မှဖြစ်ပါရဲ့။အပေးယူညှိနှိုင်းမှုတွေမှာတော့ NLD အနေနဲ့ဘလောက်ထိအလျှော့ပေးလက်ရောဖို့လိုမလဲ။အစိုးရသစ်ဖွဲ့ကိုလာပိုင်းလောက်သာလိုတော့တဲ့ကျင်းလက်ဖြစ်နေရကြောင်းပြည်လည်မှုရောရနိုင်မှာမလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီမိုကရေစီတန်းပြည်တွေမှာဆိုရင်တော့ဒီကိစ္စမျိုးကအတော်လေးရှင်းပါတယ်ရွေးကောက်ပွဲနိုင်တဲ့ပါတီကအစိုးရကိုဥဆောင်ဖွဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ဒီလိုမဖြစ်နိုင်သေးတဲ့အခြေအနေပါဆိုတော့လျှော့မယ်ဆိုရင်လည်း NLD ဘက်ကတာတက်နိုင်တော့လျှော့ပေးရမလို့အခြေအနေမျိုးဖြစ်နေပါတယ်ဆိုတော့လျှော့မယ်ဆိုရင်ဘယ်တိုင်းတာတိ NLD ဘက်ကဟိုလျှော့ရမလဲဟိုဘလောက်ထိဟိုတစ်ဖက်နဲ့တစ်ဖက်ရှော့မယ်တက်မတော်ဘက်ကလည်းရှော့ဖို့ရှိတဲ့အပိုင်းတွေဘယ်နေရာမျိုးတွေရှိမလဲဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့သဘောထားကိုရေဝီကအရင်ကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြာရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့လေဒီရွေးကောက်ပွဲကိုဖျက်ဆီးပြီးတော့သွားတယ်ဆိုတဲ့ကိစ္စရဟာဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အတူဖျက်ဆီးတာဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တော်တော်များများစစ်တပ်သမလို25ရာခိုင်နှုန်းထိုင်နေတဲ့ဟာကိုလက်ခံပြီးတော့မှရွေးကောက်ပွဲကိုဖျက်ဆီးသွားတာဖြစ်ပါတယ်အဲ့တော့ဒါကနောက်တစ်ခုကဒီခုလက်ရှိအာဏာအတွက်တောင်းကိစ္စ1962ခုနှစ်နောက်ပိုင်းမှာကျွန်တော်တို့နိုင်ငံအတွက်အင်မတန်အရေးကြီးတဲ့အလဲအကျောင်းတစ်ခုဖြစ်ပါတယ်အရေးကြီးပါတယ်အဲ့တော့ဒီနေရာမှာတော့ကျွန်တော်ရဲ့သဘောထားကိုပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒေါ်ဆတ်စုကြည်လာမယ့်5နှစ်အတွက်သမရအဖြစ်တန်းကြီးကိုဦးဆောင်တာကိုလိုချင်ပါတယ်အဲ့လိုသွားနိုင်မှုတွေကလည်းစစ်တပ်နဲ့အသေးယူရုပ်တဲ့အခါမှာဘယ်ရည်ဘယ်မျှဆိုတာတဲ့နှစ်ဖက်ညှိနှိုင်းပြီးသဘောတူနိုင်တဲ့အချက်တခုကိုကျွန်တော်သွားကြည့်ချင်ပါတယ်ဘလောက်ပေးပါဘလောက်ယူပါဆိုတာကျွန်တော်တို့ပြောပိုင်ခွင့်မရှိပါဘူးဆုံးဖြတ်ပိုင်ခွင့်မရှိပါဘူးတတိပြုစရာကတော့ကျွန်တော်စိုးစိုးကပြောသလိုပဲ2008အတွင်းကသွားတဲ့အတွက်ကြောင့်မလို့စစ်တပ်ရက်ဖက်ဆက်ဆံရေးကောင်းမှသာလေ2008ကိုပြည်ပြည်နယ်မှာဖြစ်တဲ့ democratization ကိုအောင်မြင်မလုပ်နိုင်မှာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒါကြောင့်မလို့ဒီအသေးယူအညှိနှိုင်းကိစ္စတွေမှာဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ပြည်လည်အောင်ညှိနှိုင်းပြီးသမရထီဟာအင်မတန်တိုင်းပြည်အတွက်အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီနိုင်ငံရေးလေးလာတုံးတက်နေတဲ့ကိုအောင်သူညင်းရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာကိုအောင်သူညင်းသဘောထားလည်းဆွေးနွေးပေးပါဦ
းဟုတ်ကဲ့ဟိုအခုလက်ရှိအနေထားပါတော့ပေါ့နော်ဒါဒီအာနာဆက်ကြောင်းရေးခွင့်ချက်ကလည်းဖြစ်သွားမယ်လို့ထင်ပါတယ်ကျွန်တော်အခုချိန်မှာဆက်တော့ပြစ်ကြရေးပြောပြီးပြီဒီကင်မရာထားတဲ့စစ်စာရင်းနဲ့အစိုးရဖွဲ့စည်းတဲ့စစ်စာရင်းကိုကြံပေးတာပေါ့လေဆိုတော့ဒါနဲ့ပြဿနာတစ်ခုကဘာကြီးလဲဆိုတဲ့အခါကျတော့ဒီသမ္မတဘက်ကလည်းသူတို့ပြောရတာရှိတယ်လိုအပ်တဲ့စချင်းတမ်းချင်းဒီဖွဲ့စည်းပုံအခြေခံဥပဒေကိုကြောင်းမယ်ဆိုတော့ဒါနဲ့လည်းအခုချိန်မှာကြောင်းလို့ရှိတယ်ဆိုတဲ့သဘောထားပြောလာတာကြားပါတော့အဲ့ဒီထားပါတော့59စကလုံးလုံးစေကျွန်တော်ကြောင်းကြမှာရှိတယ်ဆိုတော့အားရှိပြီလေလုံးလုံးစေကင်မရာရှိတယ်ဆိုတဲ့သဘောထားပေါ့ဒါကြတော့လက်တွေ့အနေနဲ့မြင်ရတယ်ခင်ဗျာ။ဆိုတော့ဒီအနေထားမှာပဲအခုဖြစ်နေတဲ့ရှိနေတယ်လို့ကျွန်တော်ပြောတာ။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့တော်တော်များများဆက်သွယ်ထားတဲ့လူတွေလည်းတော်တော်များနေပါတယ်ကျွန်တော်ပထမဆုံးမြစ်တရရခင်ညင်တာကတော့ဟိုပါဝင်ဆွေးနွေးရဲ့ပုံကိုယ်တွေဆက်သွယ်ထားတဲ့လူတွေအကုန်လုံးဟိုလူရင်းတူချင်းတက်နိုင်များဆွေးနွေးပေးပါအရင်ဆုံးကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းရှိနေပါတယ်ကိုစလိုင်းပွေကုန်းကတဘောတာဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါဆရာဟောအခုတော့ပတ်သက်ရှိစီတော့နေတဲ့ကိစ္စကတော့တမရောနဲ့ဆွေးနွေးတဲ့ခါမှာပြည်သူလူထုကိုအဓိကဥတီပြီးတော့မှဆွေးနွေးစစ်ဆေးနေ။ဘာကြောင့်လဲဆိုတော့ဘုမ50ကိုစလုံးလိုမျိုးဆိုင်ငားမယ်ဆိုပြီးတော့မှတပ်မတော်ကသဘောတူတယ်ဆိုရင်တပ်မတော်ကလိုက်ပြောပြစစ်ဆေးနေ။လို့မဟုတ်ရင်တော့အများကြီးဒီသူလူထုကိုဟောဝချိခဲ့နဲ့အများကြီးလိုက်လွှဲနေစေတော့မကောင်းပါဘူးလို့ကျွန်တော်မြင်ရဆရာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်တောထရှင်တူပေးထားတဲ့စာလည်းရှိနေပါတယ်ကျွန်တော်တို့မောင်ဝင်းဟန်အင်းလေးပါမနားတော့ကျေးဇူးပြုဖတ်ပြပေးပါဦး
။ဟုတ်ကဲ့ရှင်။တမရောနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံညှိနှိုင်းတဲ့နေရာမှာအကြောင်းအရာအများပြားရှိနိုင်ပါတယ်။အခုလောလောဆယ်ဒေါစုတမရဖြစ်ရင်းနဲ့ပတ်သက်ပြီးဒေါစုတမရဖြစ်လာလို့တိုင်းပြည်အကျိုးစီးပွားနှစ်နာဆုံးဆုံးသွားစရာမရှိသလိုတမရောရဲ့အကျိုးလဲထိခိုက်နှိမ်ပါသွားစရာအကြောင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်တမရဖြစ်လာခြင်းကနိုင်ငံရဲ့အကျိုးစီးပွားနဲ့ဆက်စပ်နေတယ်ဆိုတာကိုမြန်မာနိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့ stakeholder များအားလုံးလက်ခံရမှာပါ။ အခုသတင်းတွေထွက်ပေါ်နေသလိုပြည်내နဲ့တိုင်းတချို့တွေမှာဝန်ကြီးချုပ်တွေခန္ဓာရည်ကိုဒေါစုတမရဖြစ်ရေးနဲ့အလဲအလဲလှုပ်ဖို့တောင်းဆိုတာမျိုးကိုတော့လုံးဝမလုပ်တင်ဘူးလို့ပဲပြောရမယ်ထင်ပါတယ်။ဘာကြောင့်လဲဆိုရင်ဒေါအောင်ဆန်းစုကြည်ဟာလူထုရွေးထားတဲ့နိုင်ငံရေးကောင်းဆောင်သူပါပြည်သူတရလုံးကဒေါ်စုနဲ့ NLD အပေါ်မှာထားရှိတဲ့မျှော်မှန်ချက်ဟာအတော့ကိုမြင်မာပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြည်သူတွေရဲ့ဆန္ဒနဲ့ကင်းကွာတဲ့လိုက်လျောအလျှော့ပေးမှုမျိုးကိုလိုက်လျောပေးလိမ့်မယ်မဟုတ်ပါဘူး။ဒါကိုတတ်ချုပ်ကြည်အနေနဲ့နားလည်ပေးရပါမယ်။အချုပ်အားဖြင့်တင်ပြချင်တာကတော့တပ်မတော်နဲ့ညှိနှိုင်းလို့အဆင်မပြေရင်တော့လွတ်တော်ကပဲဆောင်ရွက်သွားဖို့ရရှိပြီးပြည်သူတရလုံးကလွတ်တော်ကိုဝိုင်းရံသွားဖို့အစီအစဉ်ဖြစ်နေဖို့လိုကြောင်းပါလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်ထပ်သောတာရှင်တူလည်းရှိနေပါတယ်ကိုအောင်တိုးအရာတော်ကပါကိုအောင်တိုးရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါတယ်ဟိုဒီလိုဒီလိုကျွန်တော်တို့ဒီလိုဒီလိုတခဲနဲ့အားပေးလိုက်တာလေဟိုလဲပေးလိုက်တဲ့ဆန္ဒကိုတချို့အနေနဲ့ဟိုပြေပြေမလို့ဟိုဘာလို့စာရင်းတွေနဲ့တချို့တွေကဟိုအဲ့လိုခံရတဲ့ဒီလိုတခဲနဲ့က
ြဟုတ်ကဲ့ဟုတ်ကဲ့ခင်ဗျကျေးဇူးပ
ါ
ဟုတ်ကဲ့ကျေးဇူးပါโอเคကျွန်တော်တို့တခုရှိတာပေါ့လေဒီအခုဟို NLD အနေနဲ့အခုဒီသောတာရှင်တယောက်ကလည်းပြောသွားတယ်အခုကျွန်တော်တို့သတင်းတွေကလည်းဟိုဟိုအမျိုးမျိုးထွက်နေတာတချို့ရှိပါတယ်သောတာရှင်ရဲ့စာထဲမှာလည်းကျွန်တော်ပေါ်ပြသွားတာတခုရှိတယ်အခုဟိုစစ်တပ်ဘက်ကပေါ့လေဒီတချို့ဒီတော့ပြင်တိုင်းနဲ့ဒေတာဟိုပြင်းနေတဲ့တိုင်းဒေတာကြီးအစိုးရဟိုအကြီးအကဲတာဝန်တွေကိုလိုချင်နေဆိုပြီးတောင်းနေတာရှိရဒါမှလည်းသမ္မတတာဝန်ကိုပေးမယ်ဆိုပြီးတော့အဲ့လိုမျိုးအပေးယူပေါ့လေစစ်တပ်ဘက်ကဒီတော့ဆက်စစ်ကြီးသမရဖြည့်ရေးကိစ္စကိုအပေးယူလုပ်တဲ့နေရာမှာဟိုစုံတရားဖွဲ့ဖဲတစ်ခုနေနဲ့ကင်ထားသလိုမျိုးသဘောထားတွေရှိရဆိုပြီးတော့တရင်နေရာလည်းအမျိုးမျိုးထွက်နေပါတယ်ထွက်နေရာရှိပါတယ်ဆိုတော့တခုရှိတာ NL အနေနဲ့ကလူလူကတော့ NL ကိုအပြောင်းလဲဖြစ်ဖို့ဆိုပြီးတော့ပုံရိုးပြီးမဲတက်လိုက်တယ်ဒီနေရာမှာ NL ဘက်ကလည်းဟိုပေါ့လေဟိုတက်မလို့ကတောင်းဆိုရတဲ့ဟာတွေနဲ့ပြေးလဲအောင်ဆိုပြီးရှော့အောင်များလာရင်လည်းပဲ NLD နေနဲ့အပြောနဲ့အလုပ်မညီဘူးဆိုပြီးလူတွေကမြင်လာနိုင်တာမျိုး NLD အတွက်ဒီလိုပေါ့လေအပေးယူလောက်ရတဲ့နေရာမှာဘေးချက်နှံချက်ဖြစ်စရာမျိုးတွေရောမရှိနိုင်ဘူးလားကိုများကြီးသဘောထားဆွေးနွေးပြပါခင်ဗျာ
။ဟောသိပြီကြတာပေါ့ဗျာအခုအချိန်မှာ NLD ကကျွန်တော်မြင်တဲ့နေရာတော့သာသီကြီးဥဆောင်တဲ့ NLD ကအရန်ခက်ခဲကြမ်းတမ်းတဲ့ကာလပြတ်ကူဒါတတိကြီးကြီးနဲ့ဖြတ်နေတဲ့အချိန်လို့ကျွန်တော်မြင်တယ်။ဒီအပေးယူကိစ္စတွေအားလုံးကပြည်သူ့ဘက်ကလည်းမျက်နှာမူရမယ်။တစ်ဖက်ကလည်းကိုလူချင်းသာရအောင်လုပ်ယူရမယ်။အဲ့လိုအခြေအနေလေးဘလို့တမကိုင်းတာဖြစ်နေဆိုလို့ရှိရင်တိုင်းရင်းသားအင်အားစုတွေလည်းထင်လွဲလိမ့်မယ်အထူးသဖြင့်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေကလည်းငါတို့ပြီးထားမန်ဒိတ်ပြီးထားပါရဲ့နဲ့ငါတို့မျက်နှာကိုမကြည့်ပဲလှုပ်သွားတယ်ဆိုတဲ့ဟာတွေဖြစ်မယ်အခုတော့တချို့အပြင်မှာပြောနေတာတွေရှိတယ်ဗျာဘယ်ပြောကြမယ်ဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်ရေးအတွက်တိုင်းပြည်ကိုဦးဆောင်ပါလားဒါမှမဟုတ်ဒီတိုင်းပြည်ဒီမိုကရက်တိုက်ဇေးရှင်းလုပ်ပါလားလို့အဲ့လိုမျိုးဝေဖန်တဲ့နေရာထွက်လာတာမျိုးရှိတယ်အဲ့တော့အခုချိန်မှာဒါ NLD အရန်ကိုခက်ခဲကြမ်းတမ်းတဲ့ကာလမှာဒါပေမဲ့ကျွန်တော်ပြောချင်တာကဒီနိုင်ငံကြီးကပြတ်တော့တယ်ဆိုရင်မြန်မာနိုင်ငံအမြင့်ဆုံးအာရဗန်ဖွဲ့စည်းရာကာလုံပဲလေ။အဲကာလုံ၁၀ယောက်ထဲမှာပါမစစ်ရဲ့အရေးပဲဆက်ဆံရေးကိုအကောင်းအောင်လုပ်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုထင်တယ်လေ။အဲတော့ဒေါ်စုကသမလားမဖြစ်တော့ဘူးသူနိုင်ငံရေးဝင်ကြီးဖြစ်မှသာလေကာလုံနဲ့ရောက်တော့မှာ။သူ့တော့ဥက္ကဋ္ဌနေရာလေးလည်းမရှိတော့ဘူး။မရှိတော့ဘူးဆိုတော့ဒီဖြစ်စရာတော်တော်အခုကတာဖြစ်သွားမဖြစ်စေဆိုတော့ကျွန်တော်တိုင်းပြည်ပြစိတ်ပူပဲ။ဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ကတော့ဖြစ်နိုင်တဲ့များကိုအပေးယူဖို့တခုရှိတာပေါ့ဗျာပြည်သူ့ဘက်ကလည်းလက်နာမှုရမယ်ကိုလူချင်းတဲ့ဟာကိုလည်းရရမယ်ဆိုအပေးယူသွားတဲ့နဲ့စိတ်ရင်းသဘောထားအမှန်တိုင်းပြောမယ်ဒါမှမဟုတ်ကျွန်တော် morality ကဆန်ရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့တကယ် democratic နိုင်ငံတစ်ခုမှာဒီ appointed တို့ဘာလို့မလုပ်ဘူးကလူလူရွေးချယ်တင်ရောက်တဲ့လူတွေပဲဖြစ်ရမှာပဲဒါဆန်ပဲတို့တော့ကျွန်တော်တို့သွားနေတဲ့နိုင်ငံရဲ့အခြေအနေကစစ်တဲ့ရက်တဲ့ဆက်ဆံရေးကောင်းအောင်လုပ်ပြီးသွားမယ်ဆိုရင်လမ်းကြောင်းကိုသွားနေရတဲ့ကြောင့်ကျွန်တော်တို့ကဒီစကားကိုဒီလိုဒီလိုပြောနေရတာလည်းဖြစ်တယ်ကွာ
โอเคครับกูอองตุนเนี่ยตบอดาเลยซื้อนิดเดียวครับเน
ี่ยโอเคโอ้อะคือทีมอ่ะตําหลงกระซะเนี่ยอยู่ที่ทีมเนี่ยตายชะลุมาแต่ทีมเนี่ยตายลุมาวงที่ยกดิตองเลยสุดแล้วตะเนี่ยถั่วเนี่ยขึ้นมาสุดแต่แม้เจ้ารู้ช้าแล้วกว่าที่ตะเนี่ยมันไม่รู้เลยกูเจ้ารู้ช้าแล้วสุดสุดเลยขึ้นมาสุดถ้าก็อะคือตะเนี่ยสินค้าไลค์อ่ะแล้วไม่รู้เนี่ยกูตะเนี่ยตาตาเนี่ยก็เจอเลยก็แต่แม้ energy แบบก็ดาวอธิบดีเจอมาไม่ใช่ดิตําหลงก็ละအစ်ပြပြောတာရှိတယ်ပေါ့လေ။ဆိုတော့အဲ့ဒီနေ့ထားမှာတော့ဟိုဒီတကယ်တွေကမှန်နေမှလည်းမှန်ပါလိမ့်မယ်။ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့ဟိုစဉ်းစားဟိုလူတွေစဉ်းစားပေါ့ဗျာ။ဒါဒီတက်မလို့ကတော့သူစဉ်းစားလို့ရှိရင်သူက process ပေါ့ဒီအခု Facebook ပြင်မယ်ဆိုရင်လည်းပြင်မယ်။ဒါပေမဲ့လည်းလိစ္ဆာကကျွန်တော်တို့ရဲ့လုံထုံလုံးဒီအတိုင်းပေါ့ဗျာသူတို့ရေးထားတဲ့အတိုင်းဖြစ်ရမယ်ဆိုရဲစဉ်းစားချက်တွေရှိနိုင်တာ။အဲ့တော့ခုနကပြလိုက်ပြောတဲ့အချက်မှာကျွန်တော်ဖောက်ခံနေတာကတော့ပြက်ပြက်အရက်ပဲဆက်ဆံရတာကိုယူကြည့်ပါလေ။ဒီကိစ္စတွေပြည်လည်မှာပဲကျွန်တော်တို့အခုရှေ့ဆက်သွားဖို့ကအထင်ကျော်နိုင်လို့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကရင်မျိုးသားပါတီကမမ်းမျိုးမြင့်လည်းရှိနေပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ဆက်သွယ်ထားတာပါကိုမမ်းမျိုးမြင့်လည်းဆွေးနွေးလို့ရပါတယ်ခင်ဗျ
တရားနာမည်မနုဆိုတာ
ဟောမမင်းဆိုနော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျာကိုမမင်းဆိုသဘောထားဆွေးနွေးနိုင်ပါလ
ားဟုတ်ကျွန်တော်အဲ့ဒါကလည်းလက်ရှိနိုင်ငံကတော့မကနေရတဲ့ stakeholder တွေမြန်မာနိုင်ငံရှိကိုကြည့်ပြီးတော့ကျွန်တော်စောင့်ကြည့်တာပဲဖြစ်တယ်။ဒီကျွန်တော်မြန်မာနိုင်ငံကြီးကသူရဲ့လက်ထက်မှာရှိပါတယ်။အာဆီယံစနိုင်ငံမှာလာဟိုကမ္ဘောဒီးယားနိုင်ငံတွေနောက်တော့ပြန်နေခဲ့တဲ့မြန်မာနိုင်ငံကိုချုပ်တုံးပြုနေခြင်းနဲ့ဆိုရင်တပည့်တွေရဲ့အကျိုးဆုံးကိုဦးချင်းကျင်းပြဆိုရင်တော့လက်ရှိ stakeholder တွေကပဲသဘောထားကြည့်ကြပါမယ်။ကျောင်းဝင်တွေပြန်လာကြတယ်ဒီလက်ထက်မှာပဲမတည်ဘူးဆိုရင်ဒီလက်ထက်မှာပဲမြန်မာပြည်ကမြန်မာသူတွေလက်ထက်မှာပဲရှိတယ်ဆိုကျွန်တော်ကြားပါရယ်ဘယ်လိုလဲကျောင်းဝင်တွေပြင်ကျင်နေဆိုရင်ကွန်တားရဲ့ကျေးရှင်ပြလို့မပြင်းမမဲ့ဆုံးတဲ့ကျေးရှင်လို့ပဲခဏမှမှတ်ရကြမှာပဲလို့ကျွန်တော်ပြောပြရစီဒါကြောင့်သူတို့ကမရာဖြစ်ကုန်တဲ့ဒုညနာရဲ့လို့ဆက်လုံးပြင်ဖို့လက်ရှိဆိုးဟော်တာတွေကလက်တွေ့နေမှာဆိုလို့ရှိရင်တော့ကျောင်းဝင်တွေပြမကြီးရအချို့အခြားအနာရှိဖို့လာရမလားပြင်ပြတဲ့ဒီဒီလေးကိုလည်းကျွန်တော်မြေအမြအာဏာပြီးတော့ဒီဒီချန်နာခံလို့ကျန်တာဒီဒီချန်နာခံလိုက်ရင်ဒီလိုမျိုးအများကြီးလည်းကျွန်တော်ယူဆပါတယ်ကျွန်တော်လည်းပဲစဉ်းစားကြည့်ရအ
ောင်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်နောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေတော့မှဖြစ်ပါတယ်ဒီထဲမှာကျွန်တော်တယောက်ကတော့ဘယ်လိုလဲကိုတင်သေးဝင်းပါကိုတင်သေးဝင်းရဲ့သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးပေးစေချင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့တက်ချုပ်ကလည်းပဲသူကအရေးကြီးတာသူကဥပေပေါင်းနေရပဲဥပေတိုင်းမဲ့လုပ်မယ်လို့ပဲခဏခဏပြောရလေတော့စားစုကြီးကလည်းသူကဘာပြောလဲဆိုတော့အဲကျောင်းဝင်ဆုံးကျွန်တော်ကနှစ်ခုတစ်စိတ်ရှိနေတယ်ကျွန်တော်တို့အမြင်ရတော့လေအဲ့တော့ဘာပဲပြောတော့ဘေးကဘာပဲပြောနေဒီလိုနှစ်ယောက်ကဘုံစုပ်ရဲ့သားနဲ့ဘုံစုပ်ရဲ့သမီးဖြစ်နေတယ်။ဒီလမ်းကြောင်းကိုလည်းတကြောင်နဲ့သွားနေတယ်ဆိုတော့ဘာလို့ကိုစားတော့ပြင်းပြီးရှိတော့မပြင်းပြီးရှိတော့လေလေလုံးချောက်ကပြင်းပြီးရှိတော့မပြင်းပြီးရှိတော့ဟောတော့စားလို့ဒီသမရဖြစ်ဖို့ကတော့သူတို့ကြီးနဲ့ပြီးပြီးသားလို့ပဲကျွန်တော်ယုံကြည်ပြီးသားဖြစ်နေကြပါသေးလား
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်ထပ်သောတာရှင်တူလည်းရှိနေပါလေကိုလှပိုင်ဦးပါခင်ဗျာကိုလှပိုင်ဦးသဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့ကိုလှပိုင်ဦးဆိုရှင်
โอเคอูลาไปอูชิล่ะไม่ดีครับเน
ี
่ยฮัลโหลโอเคซื้อนึ่งหน่อยมาเลยครับ
เนี่ยเอออูออเดียอ๋อจ้าๆจ้าล่ะไม่ดี
โอเคจ้าไปเลยครับเนี่ยซื้อนึ่งป่ะ
ฮัลโหล
ฮัลโหลโอเคอูลาไปอูจ้าล่ะซื้อนึ่งลงยาไปโอเคเอออูลาไปอูไม่จ้าอูตะมาเลยကျွန်တော်တို့မှတောက်တယောက်ကိုလှည့်ပေးခြင်းပါလေကျွန်
တော်တို့ကြားလား
ကိုတီးလည်မှုကိုလှည့်ပေးခြင်းပါလေခင်ဗျာထိုင်းနိုင်ငံကိုတီးလည်မှုဆွေးနွေးပါခင်ဗျာ
ကျွန်တော်တို့ကြားလား
โอเคโกตีแลมูซื้อนี่ลงยาได้ครับเนี่ยโอเคโกตีแลมูจ้าล่ะไม่ดีอยู่โอเคโกตีแลมูไลน์แล้วจ้าตัวเนี่ยดูดิကျွန်တော်တို့လောဆယ်တော့ဂျပန်နဲ့ဥစိန်ဆိုတာလေကျွန်တော်တို့အတန်ဖိုင်နဲ့ဆွေးနွေးဝဲကိုအတန်ဖိုင်နဲ့ပြဖို့ထားရှိပါသေးတယ်သူဆွေးနွေးချက်ကိုလည်းကျွန်တော်တို့ဒီနေရာမှာထည့်သွင်းဖော်ပြခြင်းပါတယ
်ဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတယ်နှစ်ဖက်ညီနိုင်မှုမှာအပေးအယူရှိရမယ်ဆိုတာနားလည်နိုင်တော့လည်းပဲတစ်ဖက်ပြည်သူရွေးချယ်ပေးလိုက်တဲ့အဖွဲ့ကဆိုတာနဲ့တစ်ဖက်ကတော့နိုင်ငံရေးမှာဥဆောင်ရမယ်ရေလို့ကိုယ့်ဘာသာကိုယ်ဖွင့်ထားတဲ့အဖွဲ့ဆိုတာနားလည်ရပါတယ်ဒီနေရာမှာတမတော်ကတကယ်ပဲမြန်မာနိုင်ငံရေးမှာဥဆောင်တင်ပါသလားစောင့်ကြည့်ပြည်သူတူအနေနဲ့မျက်မြင်ရတက်မတော်ဥဆောင်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းစီးပွားရေးမှာမြန်မာငွေ6ချက်ပေးရင်အမေရိကန်ဒေါ်လာရရကနေယခုမြန်မာငွေ600မက1000ပေးတာမှဒေါ်လာရတဲ့အထိဆုံးရှုံးသွားမှုတွေလူတိုင်းသိနေကြတဲ့အခြားသောပညာရေးကျန်းမာရေးတရားဥပဒေဆုံးရှုံးမှုတွေအမြောက်အများဒါတွေကိုအသာဖေထားလိုက်ပါဦးတက်မတော်ရဲ့အဓိကတာဝန်နိုင်ငံတော်ရဲ့အချုပ်အခြာအာဏာဆိုတာတရုတ်တွေလက်ထဲမှာအပေါင်ဆုံးဘဝမျိုးရောက်လူလူကနေပြီးတော့မကြသေးမီကမှကျုပ်တို့ပြည်သူလူထုအားလုံးရဲ့စူးစီးညီညွတ်နိုင်မှုကြောင့်နေတာဒီနေ့မြမလွတ်လပ်မှုကိုဥတည်လာနိုင်တာပါတကယ်ထိပ်ပိုင်းတက်မတော်ကာဝေးဦးစည်းချုပ်များဟာတက်မတော်ဂုံတိတ်ခမြင်မားလာစေရေး professional army တို့တက်လှမ်းနိုင်ရေးတစ်ခုတည်းကိုပဲဥတည်စေချင်ပါတယ်ပြည်သူလူထုဘက်ကိုမျက်နှာမူပြီးတက်မတော်ကပဲမိမိမှားယွင်းမှုတွေကနေအလျှော့ပေးပြီးပြည်သူလူထုရဲ့မေတ္တာကိုအပိုင်ရယူလိုက်ဆန်းစေချင်ပါတယ်ပြည်သူနဲ့တက်မတော်တို့လက်တွဲပြီးအမခန့်အင်အားသင့်နဲ့တိုင်းပြည်သူကိုထူထောင်သွားတာမျိုးပဲမြင်ရစေချင်ပါတယ်ဒီအခြေအနေဟာဒီနေ့အခြေအနေကောင်းဖြစ်နေပါတယ်
ဟုတ်ကဲ့ကျွန်တော်တို့တခုရှိရတော့ပေါ့လေအခုကအကုန်လုံးကတော့ဟိုတက်ဖက်ကလည်းဒီလိုလူလူမျက်နှာကိုကြည့်ပြီးတော့အလျှော်ပေးစေခြင်းနဲ့ဒါပေမဲ့ဟိုတခုရှိနေရတော့တက်ကလည်းပဲသူကတစ်ချိန်လုံးအာနာကိုကင်လာတယ်နောက်အရင်တော့ကတချို့ပြဿနာအဟောင်းတွေလည်းရှိတော့သူတို့ဘက်ကတစုံတရာစိုးရိမ်မှုတွေလည်းရှိနေတယ်ဆိုတော့ဆက်စပ်တော့ကိုမြာကြီးရောကိုအောင်သူငယ်ရောထောက်ပြတာတွေရှိပါတယ်စစ်ဖက်ရက်ဖက်ဆက်ဆံရေးတိုးတက်လာဖို့လိုတယ်ဆိုတော့ဒီနေရာမှာ NLA နဲ့စစ်ဖက်ရက်ဖက်ဆက်ဆံရေးတိုးတက်လာအောင်လုပ်နိုင်တဲ့အပိုင်းတွေဘယ်အပိုင်းတွေရှိနိုင်လဲကိုမြာကြီး
အခြေခံအခုကျွန်တော်စောစောပြောသလိုပေါ့ဗျာအခြေခံကအာဏာအလွဲပြောင်းပြည်သာပြည်မိသားနဲ့ဆွဲပြောင်းနိုင်မှုကြိုးစားနေရပါပဲလေကြိုးစားဒီကျွန်တော်ကျေတယ်အဲ့ဒီနေရာမှာဒေါ်အောင်ဆန်းစုကြည်တမနာဖြစ်ဥဆောင်တဲ့အစိုးရတည်းကပေါ်လာအောင်ကျွန်တော်တို့သွားမယ်သွားတဲ့အခါကကိုလူတင်နိုင်လဲကျွန်တော်တို့ယူရမှာဖြစ်တယ်လို့ကိုကလည်းပြန်ပေးရမယ်ဟာရှိတယ်ကျွန်တော်မြင်တယ်အဲ့လိုလုံးမလာလဲကျွန်တော်တို့ကကာလုံးထဲမှာအတိုင်းကြီးရဲ့အနာဂတ်ကိုဖန်တီးရင်းနဲ့လုံးရင်းကန်ရင်တစ်ခက်နဲ့တစ်ခက်ဆွေးနွေးကြည့်နိုင်မှုကြီးထူနိုင်မှုကြီးရလာမယ်။တတိယအချက်ပြောရရင်တော့ဒါကျွန်တော်ဒီမိုကရက်တစ်နိုင်ငံရေးသမားတွေအပေါ်မှာဖြစ်တဲ့ယုံကြည်ကူးစားမှုကိုကျွန်တော်ရအောင်ယူရမှာဖြစ်တယ်။ကျွန်တော်မြင်တာကတော့အဲ့ဒါကတော့ဒီလာမယ့်၅နှစ်ကကျွန်တော်တို့နိုင်ငံအပြည့်ကူးစားရေးကာလတရားချင်းကျွန်တော်ပြည်ပြည်နဲ့လုံနိုင်ခဲ့မယ်ဆိုရင်လာမယ့်2020ရွေးကောက်ပွဲမှာကျွန်တော်တို့တော်တော်များများကျွန်တော်တို့လူချင်းတဲ့ဟာတွေအကုန်ရပြီးဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ယူဆတယ်။ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ကာလုံနဲ့ပါရအရေးကြီးပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ဖြစ်ပြနဲ့ပြည်လေရအရေးကြီးပါတယ်။ဘာလို့အခြေခံတရားကျွန်တော်ဘာဖြစ်လို့ပြောရလဲဆိုတော့ဖြစ်တဲ့လို့ပြောတချို့ကထင်လိမ့်မယ်ဖြစ်တဲ့ကိုကြောက်လို့လားဆိုတော့ကျွန်တော်ရှင်းရှင်းလေးပြောတာပါဒီရွေးကောက်ပွဲဝင်တဲ့လမ်းကြောင်းကတော်ဆိုင်လမ်းကြောင်းမဟုတ်ဘူးကြာ။အဲ့ဒါကိုကျွန်တော်သိထားဖို့လိုတယ်။ရွေးကောက်ပွဲကိုယ်တိုင်ပြည်တယ်လေဆင်းသွားလိုက်တာ 7.0 နဲ့ရအဆက်ဖြစ်တယ်အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ရှောက်နေရတာဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့တွားနေတဲ့လမ်းကြောင်းကိုကျွန်တော်တို့ပြည်ပြည်နိုင်ငံရေးသမားတွေအားလုံးတို့ဝင်ထားဖို့လိုတယ်။ကျွန်တော်တို့စိတ်ထဲမှာမေးရင်တော့ကျွန်တော်တို့ကိုယ်ဝင်ကြလာပြီးတော့ကိုယ်ဝင်မကြတာကြီးအများကြီးပဲညာ။ကျွန်တော်တို့ဖြစ်ချင်တဲ့စံလေးနဲ့နိုင်နေတယ်။ဒါပေမဲ့ကျွန်တော်တို့ဖြစ်ချင်တဲ့စံလေးကိုရောက်ဖို့အတွက်တစ်ဆင့်ချင်းတစ်ဆင့်ချင်းတွားလမ်းကြောင်းရွေးချယ်ထားတယ်လို့ကျွန်တော်နားလည်ထားပါတယ်
။ဟုတ်ကဲ့။ကိုအောင်သူငယ်ရဲ့သဘောထားကိုကိုအောင်သူငယ်ရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာ။အခုစစ်ဖက်ရက်ဖက်ဆက်ဆံရေးတိုးတက်လာဖို့ဆိုလို့ရှိရင် NLD ဘက်ကလုံနိုင်တဲ့အပိုင်းတွေဘာတွေရှိမလဲ။
ဟုတ်ကဲ့ဟိုလက်ရှိအနေထားမှာပေါ့နော်လက်ရှိအနေထားမှာဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်ကမ္ဘာမဖြစ်နိုင်တဲ့အခြေအနေလေးကိုဆက်ဆံလာဖို့ဒီလိုလုပ်ချင်ပါတယ်အခုကတော့50ဒေါ်လာလုံးပုံမှန်မပြနိုင်ရင်ဒီဒေါ်အောင်ဆန်းစုကြည်ကမ္ဘာပြည်ရခက်ပါတယ်ဆိုတော့အဲ့ဒီအနေထားအောက်မှာလည်းတစ်ခါကစစ်ခတ်မဲ့ဒီကနာရပ်တဲ့စစ်ကြလာတဲ့အခြေအကြောင်းပြောင်းဆောင်ရည်မျိုးပေါ့နော်ဆိုတော့ဒီကိစ္စတွေလည်းရေးကြည့်ပါတယ်ဒီလိုပြောဆိုရတဲ့အရာတွေဖောက်ပြီးတော့အချိန်က59ဆပ်ပြန်သွားနိုင်တဲ့အနေထားလည်းဖြစ်နိုင်ပါတယ်။ဒါကတော့ကျွန်တော်အနေနဲ့လို့ဒါအခြေအနေအခြေအနေဆက်ဆံပြီးပြောရတာ။ဒါတိုင်းနဲ့ဒါနဲ့မှလည်းကျွန်တော်တို့တခြားပြည်တွေနဲ့ပြည်နိုင်လေနိုင်မလဲပေါ့နော်။ဒါကြီးကတော့ဦးရဲ့အကျိုးစီးပွားကိုဒီလိုမျိုးဆင်းနေမှာပဲရှိနိုင်တယ်လို့
ဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ကိုတီးလည်မှုပြန်ပြီးဆက်သွယ်လို့ရပါတယ်။ကိုတီးလည်မှုသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒေါက်ဆန်းစစ်ကြီးဥက္ကဋ္ဌဗောဓမနာဖြစ်ခွင့်ပြုဖို့တော့လိုတယ်ဗျ။ဘာဖြစ်လဲဆိုတော့အခုအစိုးရကနော်တမန်ဒေါက်ဆန်းစစ်ကြီးကိုနော်ဒါမဲ့ကြီးချူတဲ့သဘောဖြစ်နေတယ်ဗျ။အဲ့ဒီအတွက်ဒီဒေါက်ဆန်းစစ်ကြီးကိုနော်ဒီခင်ဗျာဆိုတော့ဖြစ်မယ်ဆိုရင်တော့ကျွန်တော်နေရတော့ဒီမြန်မာပြည်အတွက်တော့အများဖုံးပြောက်တဲ့နိုင်ငံဖြစ်မယ်လို့ကျွန်တော်မြင်နေခင်
ဗျ။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်နောက်တစ်ယောက်လည်းရှိနေပါသေးတယ်ကိုတင်သေးဝင်းပါခင်ဗျ။ကိုတင်သေးဝင်းသဘောထားလည်းဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့တက်ကပြောရတာကရန်ကောင်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုသူကကာကွယ်မယ်လို့ပြောတာလေ။ကျွန်တော်59ကစားတော့မပြင်းဘူးလို့ပြောတာမဟုတ်ဘူး။အဲ့ဒီသဘောထားရနောက်ကကျတော့ဆန္ဒအာမေရှိဖို့ပါ။တော့တက်ကအရာကြီးတွေနဲ့ဒေါ်စန်းစုကြည်နဲ့ပူးပေါင်းပါတာတွေကျွန်တော်တို့ဂျုံကြီးစိတ်ကြမ်းဆိုင်ရာဂျုံကြီးပြည့်စည်နေတဲ့ကျွန်တော်တို့ရဲ့မြန်မာတပ်မတော်ကိုကျန်လာပြီးတော့ဆန်းနဲ့အာမေကြီးပါပေါ့နော်ဒါကျွန်တော်တို့ထူထောင်နိုင်မှာဖြစ်တယ်ဆိုတော့တန်ကောင်းအောင်နေဒါနားရပြီးသားဖြစ်နေတယ်လေဒါကြောင့်မလို့သူတို့ဘက်ကလည်းဒါဒေါ်စန်းကြီးသမထဖြစ်ဖို့ဥစ္စာကိုအားကြီးရအောင်ဖြစ်နေနေတာမဖြစ်နိုင်ဘူးဗျာဒါကြောင့်မလို့ဒါမလွဲမသွေဆိုတာဒေါ်စန်းကြီးသမထဖြစ်ဖို့ဥစ္စာပွဲကြီးပေါ်စီတာဥပဒေကိုဘယ်တော့ကာကွယ်ဒေါ်စန်းကြီးသမထမဖြစ်ဘူးလို့သူတို့မပြောဘူးနော်ဒေါ်စန်းကြီးသမထဖြစ်မှာ50ပုစာလုံးကိုမပြင်းဘူးလို့မပြောဘူးဒါကြောင့်မလို့ဒါပဲဒီအဆုံးပြတ်တာတော့ကျွန်တော်ဒီ19ရက်နေ့မှာဒေါ်စန်းကြီးသမထဖြစ်ဖို့ပဲအားလုံးဖြစ်လာလိမ့်မယ်လို့ကျွန်တော်တော့အဲ့လိုပဲမြင်တယ်လေ
ဟုတ်ကဲ့ကျေးဇူးပါကိုတင်သေးဝင်းကျွန်တော်တို့ဒီမှာဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တစ်ယောက်လည်းရှိနေပါသေးတယ်ရေးမျိုးကဦးစိုးဝင်းပါဦးစိုးဝင်းရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါလည်းကြည့်လို့ပါတော့ဒီကိစ္စတွေဒီသမပီရဲ့နိုင်ငံရေးသမားမှာသွားပြီးခုရေးတက်နေကြာဒီဒီဇိုင်းနဲ့ဒီပြည်အတိုင်းရတော့ပြောရလာပြီတမတီကပြန်မရေးကောင်းတော့ပါတော့ဒီဇမအပြောင်းလဲဆိုအမြဲတမ်းသ ူးတွေပြောလာတာကိုဒီကနိုင်ငံတွေကတော့ပြောပြီးသိနေတယ်။တံပရာဖြစ်လာဖို့တော့သူတို့ဆက်ကြည့်နေပါတယ်။ဒီလိုမျိုးတွေကလည်းအကောင်ဆုံးစိတ်ကြီးသမ္မတဖြစ်လာပြီးတော့အဲဒီကနေလည်းအပြောင်းလဲနေကြတယ်။ဟုတ်ကဲ့အသာကြီးတော့အလုံးမျိုးအံကျမအယူကြီးပဲဒီလိုဖြစ်ပါတယ်ဆိုတာဒါဒီလိုပြအောင်ဖြစ်အောင်အခုလိုအဲဒီရေပြပါအောင်ရောင်းလာတဲ့ကောင်းတာပြည့်စုံရက်သားနဲ့သမ္မတပါဝင်ပြီးအတုံးချလာပြီးဆိုတော့အလုံးကလည်းတော့မှချက်ပဲ။ဒါကြောင့်အခုလိုအခါပြည့်တဲ့အချိန်မှာကျွန်တော်တို့စပ်ပြီးတော့တံခါးကိုပြီးပြီးကြောက်ပြီးတော့ရောင်းလာတယ်။တော့ဆက်စစ်ကြည့်အမြင်ဆုံးကတော့ကနေတည်းကတော့ဒီကိုရည်ရည်ပြီးတော့တံတော်လေးနဲ့ဒီဒီစက်တင်ဘာသမိုင်းဆိုင်မှာပြည
့်။ဟုတ်ကဲ့
။ဆက်ဆက်ပြီးလာမယ်ဆိုလို့ရှိရင်ကျွန်တော်စစ်ကြည့်ကင်မရာဖြစ်ဖို့ဆက်ပြီးလာလာတယ်လို့ကျွန်တော်ပြောပြပါတယ်
။ဟုတ်ကဲ့ဦးစိုးဝင်ကျေးဇူးပါ။ကျွန်တော်တို့အခုအစီအစဉ်လဲအဆုံးသတ်ခတ်နေပြီဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့တခုကိုမြားရေးကိုမေးချင်တာအခုကကျွန်တော်တို့အစိုးရဖွဲ့ဖို့ကလည်းတလားလောက်တော့အချင်းချင်းနေရဆိုဒီကြားထဲမှာအပေးယူညှိနှိုင်းမှုတွေရောအချိန်မီနဲ့ပြည်လည်နိုင်မဲ့အလားအလာတွေမြင်မိလား
ကျွန်တော်အကောင့်ဘက်ကိုတွေးပါတယ်အကောင့်ဘက်ကိုတွေးပါတယ်အကောင့်ဘက်ကိုတွေးတယ်ဆိုတာကတကယ်လို့ညာကျွန်တော်တအားဆွေးနေတဲ့ဖြစ်တာလေဒေါ်သစုကြည်သမရမရှိဘူးကျွန်တော်ထင်တယ်နိုင်ငံရေးချက်ပြန်ကိုယ့်ဘာဖြစ်လာတော့မှာဆိုတော့ကျွန်တော်အဲ့တော့ကျွန်တော်ပြန်ထောင်းအောင်ပြန်ထောင်းအောင်ဆက်တက်တယ်လို့ပဲကလည်းတွေးမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်မြင်တာကတော့နှစ်ဖက်ညှိနှိုင်းမှုကပြည်လည်မှုတစ်စုံတစ်ရာကြာသွားလိမ့်မယ်လို့ကျွန်တော်ပြောလင်းပါတယ်ရလင်းရစီရှင်ပါတယ်ညမှလည်းဖြစ်မှာမို့လို့ပါတိုင်းကြည့်တော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရာကိုမြားကြီးနိုင်ငံလေးလာတုံးသက်သူကိုအောင်သူငင်းနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ
သူကိုရနိုင်တဲ့အတူကိုအောင်ရင်းဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းရှင်ွေခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရနေ 7:00 အထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းတင်ဆက်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကတက်လက်ပြောပြပေးပါအောင်ရှင်
နောက်ဆုံးရသတင်းတစ်ပုဒ်ကိုပြောရမယ်ဆိုရင်တော့ကုလသမဂ္ဂအဖွဲ့ချုပ်ကြီးရဲ့6ဦးမြောက်အတွင်းရေးမှူးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူBoutros Ghali ဒီကနေ့မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်1992ခုနှစ်ကနေ1996ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။နိုင်ငံတွေအားလုံးရဲ့အခမ်းအနားပါဝင်မဲ့ဒေတာရင်းဟန်ချက်ညီတဲ့အခြေအနေတရက်ကိုအမေရိကန်ပြည်ထောင်စုနဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါရယ်အရှေ့တောင်အာရှဒေတာရင်းငင်းချမ်းဖွံ့ဖြိုးရေးအတွက်အာဆီယံဖွဲ့ကြီးကအဓိကကျတယ်လို့အမေရိကန်သမ္မတအိုဘားမားကမနေ့တနင်္လာနေ့ကစတင်တဲ့ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရစ်ကအမေရိကန်အာဆီယံထိပ်သီးညီလာခံဖွင့်ပွဲမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးနေကြတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာလူ့အခွင့်အရေးကိစ္စကိုရှေ့ဆုံးကဆွေးနွေးသင့်တယ်လို့လဲဆန္ဒပြတောင်းဆိုမှုတွေရှိနေပါတယ်။ထိပ်သီးညီလာခံကိုရာနဲ့ချီပြီးဆန္ဒပြကြသူတွေထဲမှာနိုင်ငံရေးကိုအနှစ်30ကြာလဝက်ကြီးအုပ်ချုပ်ကန်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ကမ်ဘောဒီးယားနိုင်ငံကအများအပြားပါဝင်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံအကြီးအကဲတွေရဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်ကနှစ်ရက်ကြာထိပ်သီးညီလာခံမှာပထဝီနိုင်ငံရေးအရာတည်တာထင်ရှားတဲ့အဆုံးဖြတ်ချက်တွေထွက်ပေါ်လာမဲ့ပုံမရှိဘူးလို့လည်းတရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပြီးအမေရိကန်အာဆီယံထိပ်သီးညီလာခံရဲ့အရေးပါမှုကိုရှော့ချဖော်ပြလိုက်ပါတယ်။ဈေးကွက်လိုအပ်ချက်ထက်ရေနံပိုရှန်နေတာကိုဖြည့်ရှင်းတဲ့အနေနဲ့ရေနံထုတ်လုပ်မှုကိုရပ်ဆိုင်းထားဖို့ကမ္ဘာရေနံထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲကနိုင်ငံ၄ခုတို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ရုရှား၊ဆော်ဒီအာရေဗျာ၊ဗင်နီဇွဲလားနဲ့ကာတာနိုင်ငံတို့ကရေနံလုပ်ငန်းဆိုင်ရာဝန်ကြီးတွေရဲ့ဒီကနေ့အင်ကာနေ့ကာတာနိုင်ငံဒိုဟာမြို့တော်မှာဒီကပိတ်ဆွေးနွေးပွဲအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။ဇန်နဝါရီလအတွင်းရေနံထုတ်လုပ်မှုကဈေးကွက်အတွင်းလုံလောက်မှုရှိတယ်လို့ဆော်ဒီအာရေဗျရေနံလုပ်ငန်းဆိုင်ရာဝန်ကြီးကပြောဆိုပါတယ်။လေးနိုင်ငံစလုံးတို့အနေနဲ့ဇန်နဝါရီလအတွင်းရေနံထုတ်လုပ်မှုအစစ်မှာပဲရပ်ထားမှာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီ9မိနစ်အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.38ကလိုင်းဒိုမီတာ50 kHz 5.99နဲ့လိုင်းလာမီတာ190 kHz 15.95တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေ။
This program has come to you from the Voice of America, Washington.